Welcome to the Voice of America in Burmese.
မင်္ဂလာနန်းခေမှာခင်ဗျာ view american တန်ကနေ2016ခုနှစ်စက်တင်ဘာလ29ရက်ကြာသပတေးနေ့နန်းခေအစီအစဉ်တွေကို american ပြည်တော်စုမြို့တော် washington dc ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line to meter 32 kilowatts 633 line to meter 40 kilowatts 9433နဲ့ line to meter 49 kilowatts 633တို့ကနေဖန်ယူနားဆင်နိုင်ကြပါလိမ့်ခင်ဗျာအားလုံးရှင်လည်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်စမိုးပြီပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းမှာပြစ်ချက်ခံရတဲ့မလေးရှားလေယာဉ်ဟာရုရှားလို့ဒုံးကျည်ထိမှန်သွားတယ်လို့စုံစမ်းစစ်ဆေးတွေ့ရှိခဲ့ပါတယ်အီရတ်ကိုအမေရိကန်တပ်ဖွဲ့ဝင်6ယောက်ကျော်ထတ်လွတ်မယ်လို့အမေရိကန်အစိုးရတာဝန်ရှိသူကပြောပါတယ်မြန်မာစစ်တပ်ထံမှမြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံနေသူတွေရှိတော့မယ်လို့အမေရိကန်အစိုးရရာရှိသူကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင
်ဗျာဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့လိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
There is not a change in terms of cooperation with the government of Burma on DPRK dealings.
American Letao Nengan Jai Winnie Daniel Russell Piosu Dwara Pipare Episode with Rene Bima Jabame. Now by Malay Jama Epian like Kamuna repeated Dong San Suti Hatakjani, Nibidoma Jimbame, ASEAN Parliament Mamian Hilagama, Mingon Pyojama Pite Jiao. Now be Quelon to check the Mara Hong, Bashlat Havaye Foundation and Menega Chimine.လူခွန်ရေးရက်တီလှုပ်ဆောင်မှုစုကိုဆီယမ်မမြန်မာစာရေးဆီယမ်မမတ်တီရာကလက်ခံရရှိခဲ့တဲ့အကြောင်းဒါအပြင်ကွယ်လွန်သူအစ္စရေးသမ္မတဟောင်းရှီမွန်ဖရက်စ်ရဲ့ဇာပနာအစီအစဉ်နဲ့သူ့အတွက်ကမ္ဘာခေါင်းဆောင်တွေရဲ့အမှတ်တရပြောဆိုစကားတွေကိုကောင်းထုတ်တင်ပြပေးမှာဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုပူဇော်ဝင်လှိုင်တဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
2014ခုနှစ်ကယူကရိန်းနိုင်ငံအရှိတ်အမှတ်ပြတ်ကျခဲ့တဲ့မလေးရှားခီးသတင်းလေယာဉ်ဟာရုရှားနိုင်ငံကနေယူကရိန်းနိုင်ငံထဲကိုတင်သွင်းလာတဲ့မြေပြင်ကနေဝေဟင်ပြစ်မစ်ဆိုင်းဒုံးကျည်နဲ့ပြစ်ချက်ခံခဲ့ရတာလို့နိုင်ငံတကာစုံစမ်းစစ်ဆေးသူတွေကပြောပါတယ်ဗုဒ္ဓနေ့ကထုတ်ပြန်လိုက်တဲ့စုံစမ်းစစ်ဆေးတွေ့ရှိမှုဟာ Dutch Safety Boat အဖွဲ့ရဲ့အစောပိုင်းစုံစမ်းစစ်ဆေးချက်ဖြစ်တဲ့မလေးရှားခီးသည်တင်လေယာဉ် MH17 ဟာရုရှားနိုင်ငံလို့ဘော့မစ်ဆိုင်းဒုံးကျည်ပြစ်ချက်ခံခဲ့ရတယ်ဆိုတာကိုအတည်ပြုပေးလိုက်တာလည်းဖြစ်ပါတယ်ဒါပေမဲ့အဲ့ဒီလိုပြောဆိုမှုတွေအပေါ်ရုရှားနိုင်ငံဘက်ကတော့ငြင်းဆိုထားပါတယ်ရုရှားလိုလာတဲ့သဘုံအဖွဲ့တွေကမြေပြင်ကနေဝေဟင်ပြစ်မစ်ဆိုင်းဒုံးကျည်လက်နက်တွေနေရာချထားဖို့ရုရှားကိုတောင်းဆိုခဲ့ပြီးအဲ့ဒီမစ်ဆိုင်းဒုံးကျည်ယူကရိန်းနိုင်ငံအရှိတ်အဟောင်းကိုရောက်လာခဲ့တဲ့အကြောင်းသက်တည်အထောက်ထားတွေကဖော်ပြနေတယ်လို့နယ်သာလန်နိုင်ငံရဲ့ရဲတပ်ဖွဲ့ကဝီလ်ဘတ်ပေါ်လစ်ဆင်ကပြောပါတယ်ဒီမစ်ဆိုင်းဒုံးကျည်တိုက်ခိုက်မှုမှာတနည်းမဟုတ်တနည်းပါဝင်ပတ်သက်နေသူလူအယောက်100လောက်ကိုစုံစမ်းစစ်ဆေးသူတွေကထုတ်ဖော်တဲ့နိုင်ငံရဲ့အကြောင်းကိုတော့နယ်သာလန်အစိုးရရှေ့နေအဖွဲ့အကြီးအကဲဖရက်ဝက်ဘာဘက်ကပြောပါတယ်
2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုမှအတိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်ပြီးဆော်ဒီအာရေဗျနိုင်ငံကိုတရားစွဲဖို့အတွက်ခွင့်ပြုတဲ့ဥပဒေမူကြမ်းကိုသမ္မတဘရက်အိုဘားမားကဗီတိုအာဏာသုံးပြီးပယ်ချခဲ့တာကိုအမေရိကန်ကွန်ဂရက်စ်လွှတ်တော်ကလက်မခံကြောင်းမဲပေးဆုံးဖြတ်ခဲ့ကြပါတယ်။ဒါဟာအထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးကသမ္မတအိုဘားမားရဲ့ဗီတိုအာဏာကိုပထမဆုံးချိန်ဖြစ်တဲ့တခဲနဲ့ပယ်ဖျက်လိုက်တာဖြစ်ပါတယ်။အထက်လွှတ်တော်မှာထောက်ခံမဲ69မဲ၊ကန့်ကွက်မဲ1မဲနဲ့ဒီမိုကရက်တစ်ပါတီလူနည်းစုခေါင်းဆောင်နေဗာဒါပြည်နယ်အမတ်ဟယ်ရီရစ်တဦးတည်းသာသမ္မတဘက်ကယက်တီခဲ့တာပါ။အောက်လွှတ်တော်မှာတော့ထောက်ခံမဲ348မဲ၊ကန့်ကွက်မဲ89မဲနဲ့ပယ်ဖျက်ခဲ့ပါတယ်။ဒီအတွက်ရလဒ်ကတော့2001ခုနှစ်စက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်ခံရမှုမှာတည်ဆုံးခဲ့ရသူရဲ့မိသားစုဝင်တွေအတွက်အဓိကအောင်ပွဲဖြစ်ပါတယ်။သူတို့ဟာဆော်ဒီအာရေဗျရဲ့သူ့ပြည်ဒဏ်တွေကနေတရားဝင်ခွင့်ညနေတာအတွက်တရားမျှတမှုရနိုင်မှုအမေရိကန်တရားရုံးတွေမှာစူးစမ်းနေပေမဲ့အခုချိန်ထိမအောင်မြင်နိုင်မဖြစ်နေကြတာပါ။အခုလိုတရားဆက်ဆွနိုင်ခွင့်ပေးဖို့အတွက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာမှောင်ရမ်းမှုတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။သူအစိုးရအဖွဲ့ဟာ 9/11 အကြမ်းဖက်မှုခံခဲ့ရတဲ့အတွက်တည်ဆုံးခဲ့ရသူတွေမိသားစုဝင်တွေအတွက်ရန်ပုံငွေစုဆောင်းပေးထားတယ်လို့လည်းပြောပါတယ်
။အီရန်နိုင်ငံအတွင်းကမော်ဇူးမြို့ကို IS Islamist စစ်သွေးကြွတွေလက်ထက်ကနေနောက်ဆုံးအဆင့်ပြန်လည်သိမ်းပိုက်နိုင်ဖို့ကြိုးစားနေကြတဲ့အီရန်ရဲ့ကတ်လူမျိုးစုတပ်ဖွဲ့တွေကိုကူညီတိုက်ခတ်ဖို့အတွက်အမေရိကန်တပ်ဖွဲ့ဝင်နောက်ထပ် 615 ဦးကိုဆေးလွတ်မှာဖြစ်ပါတယ်။အမေရိကန်နိုင်ငံအနောက်ပိုင်းနယူးမက္ကဆီကိုပြည်နယ်ကိုရောက်ရှိနေစဉ်ကာကွယ်ဝင်ကြီးအက်စကာတာကဗိုလ်ထုနယ်မှာခြေညာလိုက်တာဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့တွေတိုးမြင့်ဆီလူချင်းရဲ့အဓိကရွေချက်ဟာအီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့မှာရှိတဲ့ IS အဖွဲ့ရဲ့ဆက်သွယ်မှုတွေဖျက်တောက်ပြီးပြိုကျသွားအောင်လှုံ့ဆော်မှုနဲ့အီရန်နိုင်ငံအတွင်းကတခြားဒေသတွေကိုလူညုံရေးတပ် အီရတ်လုံခြုံရေးတပ်ဖွဲ့တွေတိုးချဲ့သင်ပိုက်နိုင်ရေးတို့အတွက်ဖြစ်တယ်လို့ဝန်ကြီးကာတာကပြောပါရယ်တိုးချဲ့တပ်ဖွဲ့ဝင်635ဦးဟာလာမယ့်သတင်းပတ်နေ့ငယ်အတွင်းအီရတ်နိုင်ငံကိုရောက်လာကြမှာဖြစ်တဲ့အတွက်အီရတ်နိုင်ငံအတွင်းက IS တပ်ဖွဲ့တွေကိုတိုက်ခိုက်ဖို့အတွက်ဆေးလွတ်ထားတဲ့အမေရိကန်တပ်ဖွဲ့ဝင်စုစုပေါင်းအင်အားဟာ9262ဦးရှိသွားပြီဖြစ်ပါတယ်အသစ်ထောက်လာမယ့်အမေရိကန်တပ်ဖွဲ့ဝင်တွေဟာအီရတ်နဲ့ကတ်လူမျိုးစုပက်ရှမီဂါတပ်ဖွဲ့တွေကိုအကြံပေးတာကူညီတိုက်ခိုက်တာတွေလှုပ်ဆောင်သွားကြမှာဖြစ်ကြောင်းလည်းဝန်ကြီးကာတာကပြောပါရယ်
ပေါ်တဖူးနေမှာကွယ်လွန်သွားခဲ့တဲ့အသက်63နှစ်ရှိပြီဖြစ်တဲ့အစ္စရေးသမရဟောင်းလည်းဖြစ်ဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့ရှင်မွန်ပဲရက်ကိုကမ္ဘာတစ်လွှာကခေါင်းဆောင်တွေကဂုဏ်ပြုခဲ့ကြပါတယ်။အစ္စရေးနိုင်ငံထူထောင်ခဲ့တဲ့တမိုင်းတစ်လျှောက်မှာအများကြီးပါဝင်လှုပ်ဆောင်ခဲ့သူမစ္စတာပီရက်ဆာပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကစပြီးလေးဖြတ်ဝေဒနာခံစားခဲ့ရတာပါ။အစ္စရေးနိုင်ငံစတင်ထူထောင်ခဲ့ခြင်းကနေသူ့ရဲ့နောက်ဆုံးအချိန်ထိတိုင်းပြည်တာဝန်ထမ်းဆောင်ခဲ့တဲ့မစ္စတာပီရက်ဆာဝန်ကြီးချုပ်တာဝန်ကိုနှစ်ကြိမ်သမရတာဝန်ကာကွယ်ရေးဝန်ကြီးပြင်နိုင်ငံခြားရေးဝန်ကြီးတာဝန်တွေကိုပါထမ်းဆောင်ခဲ့သူဖြစ်ပါတယ်။ကနက်ချက်လို့ခေါ်တဲ့အစ္စရေးလွှတ်တော်မှာ48နှစ်ကြာတာဝန်ထမ်းဆောင်ခဲ့တာမို့သူဟာတက်တန်းအကြဆုံးတာဝန်ထမ်းဆောင်သူဖြစ်ပါတယ်။သူဟာသူ့ဘဝကိုအစ္စရေးနိုင်ငံသားတွေရဲ့အချုပ်ချာအာဏာတည်မြဲရေးအတွက်အနှင်းထားသူတဦးလို့ဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကပြောပါတယ်။ဒါအပြင်သူဟာအမျှော်မြင်ရှိသူတဦးအနေနဲ့အနာဂတ်တွေဥတီချီသူဖြစ်ပြီးလုံခြုံရေးတာဝန်ယူထားသူတဦးအနေနဲ့အစ္စရေးနိုင်ငံခိုင်မြဲတည်ထောင်အခုချိန်ထိတော့မသိနိုင်သေးတဲ့နီလန်းမျိုးစုံနဲ့အကာအကွယ်ပေးခဲ့သူလို့လည်းပြောပါရတယ်။သူကငြိမ်းချမ်းရေးလိုလားသူတဦးအနေနဲ့အစ္စရေးရင်သွင်းငယ်တွေအကောင်းမွန်တဲ့အနာဂတ်ရအောင်သူ့ရဲ့နောက်ဆုံးနေတွေအထိအင်းနီချက်နိုင်ငံတွေနဲ့ပြန်ပြီးတည်မြဲအောင်လှုပ်ဆောင်သွားသူလို့လည်းပြောပါရတယ်။ပါလက်စတိုင်းသမ္မတမာမူဒ်အဗတ်စ်ကမစ္စတာပီရက်ကိုလွန်သွားတာအတွက်ဝမ်းနေကြောင်းဗုဒ္ဓဖူးနေမှာကြေညာချက်ထုတ်ပြန်လိုက်ပေမယ့်ဟမတ်စ်ပါလက်စတိုင်းစစ်သွေးကြောအဖွဲ့ကတော့ဝမ်းမြောက်ကြောင်းပြောပါရတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့အမေရိကန်နဲ့အစ္စရေးတို့ကြားမဟာမိတ်ဖြစ်လာစေဖို့မစ္စတာပရက်စ်လောက်ဘယ်သူမှမလုပ်နိုင်ဘူးလို့ပြောကြခဲ့ပါတယ
်။ VOA အမေရိကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာယူဝတ်မှာလှိုင်းလက်မီတာ190 kHz 1500ကနေထုံနေပေးနေပါတယ်ရှင
်ပြည်မေကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျမြောက်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်မှုကိုမြန်မာအစိုးရတင်းနဲ့စစ်တပ်ကစန့်ကျင်ပေမဲ့လည်းမြန်မာစစ်တပ်အတွင်းကအုပ်စုတချို့ဟာထိတွေ့ဆက်ဆံမှုတွေပြုလုပ်နေစေဖြစ်တယ်လို့အဆင့်မြင့်အမေရိကန်အရာရှိတူကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်ဘူဒူနီကကျင်းပတဲ့လွတ်တော်ကြာနာပွဲတစ်ခုအတွင်းအမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကအဲ့ဒီလိုပြောကြားလိုက်တာပါနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဝါရှင်တန်ဒီစီမြို့ကိုရောက်ရှိလာစဉ်ကမြောက်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်နေတဲ့သူတွေကိုရှင်းလင်းပြဖို့သမ္မတဘရက်အိုဘားမားကမိမောင်းထူပြောကြားခဲ့တဲ့အကြောင်းဒါပေမဲ့စစ်အစိုးရလက်ထက်ကမြောက်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိခဲ့တာကြောင့်အဲ့ဒီအထက်ကကြံတဲ့ထိတွေ့ဆက်ဆံမှုတွေအခုချိန်ထိရှိနေသေးတယ်လို့ယူဆရကြောင်းလက်ထောက်ဝန်ကြီးဒန်နီယယ်ရက်ဆယ်ကပြောပါတယ်ဒါပေမဲ့ဒီကိစ္စကိုမြန်မာအစိုးရကရောစစ်တပ်ကောင်းဆောင်ဘက်ကရောသိရှိထားကြပြီးရှင်းလင်းပြနိုင်မှုအတွက်စ조사ဆောင်ရွက်နေကြတယ်လို့ယူဆကြောင်းလည်းဝန်ကြီးရက်ဆယ်ကပြောပါတယ်အမေရိကန်အစိုးရကထိတွေ့ဆက်ဆံခြင်းမပြုဖို့တမိခံထားတဲ့မြောက်ကိုရီးယားနဲ့ဆက်ဆံမှုတွေရှိနေတဲ့ကြားကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ကြံနေသေးတဲ့စီးပွားရေးပိတ်ဆို့တိုက်ခတ်မှုတွေကိုပြန်ရုပ်သိမ်းပေးဖို့အမေရိကန်ပြည်ထောင်စုကစီစဉ်ထားကြောင်းဒေါန်ဆန်းစုကြည်နဲ့စက်တင်ဘာလ14ရက်နေ့ကသမ္မတအင်ဗျူရောမှာပူးတွဲချင်းပါတဲ့ဒင်းနဲ့သာရှင်းလင်းပွဲအတွင်းသမ္မတအိုဘားမားကပြောကြားခဲ့တာကြောင်းလွတ်တော်ကအစိုးရတာဝန်ရှိသူတွေကိုခေါ်ယူမေးမြန်းမှုတွေဖြစ်ပေါ်လာတာပါ
အမေရိကန်ပြည်ထောင်စုနဲ့ဖိလစ်ပိုင်တို့ကြားလာမယ့်သတင်းပတ်တွင်ပူးတွဲဆေးလေ့ကျင့်မှုစီစဉ်ထားတာဟာနှစ်နိုင်ငံကြားနောက်ဆုံးပူးတွဲလေ့ကျင့်မှုဖြစ်ကြောင်းဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာရီကပြောပါရယ်ဖိလစ်ပိုင်နိုင်ငံအနေနဲ့သူတို့ရဲ့လက်ရှိလုံခြုံရေးသဘောတူညီမှုတွေကိုလေးစားမှဖြစ်ပေမဲ့တောင်တုပင်လယ်ထဲအမေရိကန်နဲ့ပူးတွဲခင်းတဲ့တာဝန်တွေလှုပ်ဆောင်တော့မှာမဟုတ်ဘူးလို့ပြောပါရယ်ဒါအမေရိကန်နဲ့တရုတ်တို့ကြားပဋိပက္ခဒဇုံတရာဖြစ်စေတာမျိုးရှောင်ရှားနိုင်ဖို့လို့ပြောပါရယ်နှစ်ဆင်ဖြစ်လို့တဲ့ Amphibious Landing ပူးတွဲလေ့ကျင့်ဖြစ်တဲ့ရေတပ်သင်းမောနဲ့ဝေဟင်းမြေပြင်တန်းတက်တိုက်ပွဲတွေလေ့ကျင့်မှုတွေကိုအောက်တိုဘာ၄ရက်အင်္ဂါနေ့မှာစမှာဖြစ်ပြီး၉ရက်ကြာလေ့ကျင့်မှာဖြစ်ပါတယ
်ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့ဒေါက်ခင်မျိုးတက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုစတင်ပြီးတော့တင်ဆက်ပေးပါတော့မယ်မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့အထက်လွှတ်တော်မှကြားနာစစ်ဆေးပွဲတက်ကိုဗိုလ်ထုနေကကျင်းပခဲ့ရမှာမြန်မာနဲ့မြောက်ကိုရီးယားကြားစစ်ဖက်ဆက်ဆံရေးမှာပူးပေါင်းဆောင်ရွက်မှုတွေလက်ကျန်နေရှိနေတဲ့အလားအလာနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်ဖြစ်တဲ့အကြောင်းကိုထည့်သွင်းပြီးတော့ဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ကြမ်းရှိနေသေးတဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့သမ္မတအိုဘားမားရဲ့ကြေညာချက်နဲ့ပတ်သက်လို့လည်းမေးခွန်းထုတ်ခဲ့ကြပါတယ်အကြောင်းစုံကိုဒေါ်လှလတန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့တုံ့ပြန်မှုအကြောင်းအထက်လက်တော်နိုင်ငံခြားဆက်ဆံရေးဆက်ကော်မတီကကြားနာစစ်ဆေးပွဲတရက်ကိုစက်တင်ဘာ28ရက်ဗုဒ္ဓဟူးနေ့ကကျင်းပခဲ့ရမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကရှေ့အာရှနဲ့ပစိဖိတ်ကြီးရလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဒဏ်ခပိတ်ဆို့မှု policy ညှိနှိုင်းရေးမှူးဒန်နီယယ်ဖရီတို့တက်တည်တွေ့ဖြစ်ထွက်ဆိုခဲ့ကြတာဖြစ်ပါတယ်။ကြားနာစစ်ဆေးပွဲကိုဦးစီးကျင်းပခဲ့သူကော်လိုရာဒိုပြည်နယ် Republican အထက်လွှတ်တော်မှ Cory Gardner ကရောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရသစ်တက်လာခဲ့ပြီးနောက်ပိုင်းမြန်မာနဲ့မြောက်ကိုရီးယားနိုင်ငံဆက်ဆံရေးအခြေအနေကြောင်းမေးမြန်းခဲ့ရမှာလက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Russell ကစစ်ဘက်ဆက်ဆံရေးလက်ကျန်တွေရှိနိုင်တဲ့အလားအလာနဲ့ပတ်သက်လို့ဖြေကြားခဲ့ပါတယ
်။ There is not a change in terms of cooperation with the government of Burma.
မြန်မာအစိုးရနဲ့မြောက်ကိုရီးယားအစိုးရကြားဆက်ဆံမှုမှာအပြောင်းလဲမရှိပါဘူး။ပြောင်းခဲ့တယ်ဆိုရင်တော့အခြေအနေပိုကောင်းတယ်လို့ဆိုနိုင်ပါတယ်။ပြဿနာဆက်တွေ့နေရတာကမြောက်ကိုရီးယားနဲ့မြန်မာစစ်တပ်အကြမ်းမှာပါ။ဒါကြောင့်လဲမြန်မာအစိုးရခေါင်းဆောင်ဒေါက်တာဆန်းစုကြည်ဝါရှင်တန်ကိုလွန်ခဲ့တဲ့သတင်းပတ်မှာရောက်လာစဉ်ကသမ္မတအပါအဝင်အမေရိကန်ထိပ်တန်းအစိုးရအရာရှိတွေကဒေါက်တာဆန်းစုကြည်နဲ့သူ့အစိုးရအနေနဲ့မြန်မာစစ်တပ်နဲ့လက်တွဲပြီးကြံစည်နေတဲ့မြောက်ကိုရီးယားနဲ့လုက္ကိုင်းနေကြတဲ့လူတွေကိုဖော်ထုတ်တမ်းမြစ်ဖို့အရေးကြီးတဲ့အကြောင်းပြောခဲ့ပါတယ်
။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဘုံးစမ်းသပ်ဖောက်ခွဲမှုတွေအပြင်ပဲထိန်တုံးတွေမကြာခဏပြစ်လွတ်မှုတွေကြောင့်ကုလသမဂ္ဂရဲ့ဒဏ်ခပိတ်ဆို့မှုတွေကိုချမှတ်ခံထားရတာဖြစ်တဲ့အတွက်ကြောင့်လေမြန်မာနိုင်ငံအနေနဲ့မြောက်ကိုရီးယားနဲ့စစ်ပယ်ဆက်ဆံရေးထားရှိခဲ့ရင်ဒဏ်ခပိတ်ဆို့မှုတွေကိုရင်ဆိုင်ရဖွယ်ရှိတာဖြစ်ပါတယ်။ဒါကြောင့်လေလက်ရှိမြန်မာစစ်ပယ်ခေါင်းဆောင်တွေအနေနဲ့နားလေသဘောပေါက်တဲ့အကြောင်းလေလက်ထောက်ဝန်ကြီးရက်ဆယ်ကထွက်ဆိုခဲ့ပါတယ
်။ We also talk directly to the Burmese military leadership about
ကျွန်တော်တို့အနေနဲ့မြန်မာစစ်ကောင်းဆောင်ဘိုင်းနယ်လည်းပဲမြောက်ကိုရီးယားနဲ့ပတ်သက်လို့စကားပြောခဲ့ပါတယ်။ကျွန်တော်ကိုယ်တိုင်လည်းမြန်မာနိုင်ငံရောက်စဉ်ကတက်ချုံနဲ့ပြောဆိုခဲ့သလိုလက်ရှိသံမကြီးစကော့မာဆီယယ်လည်းသူနဲ့တွေ့ဆုံခဲ့ပါတယ်။ကျွန်တော်တို့အထင်ကမြန်မာစစ်တပ်အတွင်းမှာမြောက်ကိုရီးယားနဲ့ဆက်လက်လုက္ကိုင်းနေတဲ့လူတွေရှိနေသေးတယ်ဆိုတာပါပဲ။ဒီလူတွေဟာဆက်ပြီးမြောက်ကိုရီးယားနဲ့ဆက်ဆံမှုတွေကိုပြုလုပ်နေစေရှိပြီးဒါဟာလွန်ခဲ့တဲ့၅နှစ်ဆီယနာရှင်လက်ထက်တုန်းကလက်ကျန်တွေပါ။ဒါပေမဲ့လက်ရှိအစိုးရရောစစ်တပ်ကပါဒါကိုတတ်မြင်ရမယ်ဆိုတာကိုနားလည်သဘောပေါက်ကြတယ်လို့ကျွန်တော်မြင်ပါတယ
်ခုလိုနားလည်သဘောပေါက်ပြီးမဲ့လို့လေမြောက်ကိုရီးယားနဲ့စစ်ပယ်ဆက်ဆံရေးအကျဉ်းချန်တွေရှိနေသေးတဲ့အတွက်ကြောင့်နိုင်ငံတကာရဲ့ဒဏ်ခပိတ်ဆို့မှုတွေချမှတ်ခံရဖို့အန္တရာယ်ရှိတဲ့အကြောင်းလဲလက်ထောက်ဝန်ကြီးကထွက်ဆိုသွားပါတယ
် Any actor in Burma found to be doing business with the North Korean military
မြန်မာ Korean နဲ့စစ်တပ်ဆက်ဆံမှုပြုလုပ်နေတဲ့လုပ်ရမှန်သမျှဟာ American အစိုးရကချမှတ်ထားတဲ့အမိန့်အပြင်ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်နေရရောက်မှာမို့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချမှတ်ရမှာဖြစ်ပါတယ်။ဒါကိုမြန်မာအစိုးရနဲ့စစ်တပ်ကပါသဘောပေါက်ပြီးမြောက် Korea နဲ့စစ်ပယ်ဆက်ဆံရေးလုပ်နေတာတွေရှိရင်ဟန်တာဖို့အရေးယူဆောင်ရွက်ကြမှာပါ။
American ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့လက်ကျန်တန်ခပိတ်ဆို့မှုတွေရုပ်သိမ်းပေးမှုနဲ့ပတ်သက်လို့အခြေအနေကိုလွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီထံနိုင်ငံခြားရေးဌာနကပုံမှန်အစီရင်ခံရမှာဖြစ်ပါတယ်။ခုတစ်ချိန်ဝါရှင်တန်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရောက်ရှိလာပြီးမကြာမီရုပ်သိမ်းပေးဖို့သမ္မတအိုဘားမားကကြေညာခဲ့တာနဲ့ပတ်သက်လို့လေထက်လွှတ်တော်မှဂါတနာကမေးခွန်းထုတ်ခဲ့ပါတယ်။လက်ထောက်ဝန်ကြီးရက်ဆယ်ကပြာမှန်ကိုစီရင်ခံခဲ့တာကတော့
The actual decision by the president to lift the state of national
emergency ကျွန်တော်ဘာမှအနေနဲ့မြန်မာနိုင်ငံပေါ်ချက်မှတ်ထားတဲ့ဒဏ်ခပိတ်ဆို့မှုများရုပ်သိမ်းပေးရတဲ့အရေးပေါ်အဥပဒေကိုဖျက်သိမ်းပေးဖို့ဆုံးဖြတ်ချက်ချခဲ့တာဟာဒေါက်တာဆန်းစုကြည်ရောက်ပြီးတရက်တမ်းမမဟုတ်ရက်အနည်းငယ်အတွင်းမှာဖြစ်ပါတယ်ဒါပေမဲ့ဒီဆုံးဖြတ်ချက်ကိုမကြေညာခင်သူ့ရဲ့သဘောတူညီချက်ကိုအရင်ရယူဖို့ဒေါက်တာဆန်းစုကြည်ကမြစ်တာခံခဲ့ပါတယ်ကျွန်တော်ဒီအကြောင်းကိုစီစီချင်းပဲကော်မတီဥက္ကဋ္ဌစီတယ်လီဖုန်းဆက်ပြီးအသိပေးခဲ့ပါတယ်။ဒေါက်တာဆန်းစုကြည်သမ္မတဥပမာနဲ့တွေ့ဆုံတဲ့နေ့မနေ့ပိုင်းမှာသူဟာဒုတိယသမ္မတဂျိုးဘိုင်ဒန်အပြင်အထက်လွှတ်တော်ကော်မတီဥက္ကဋ္ဌကော့ကာအထက်လွှတ်တော်အမတ်အများစုခေါင်းဆောင်မစ်မကော်နယ်တို့အပြင်တခြားလွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးသူတို့တွေဟာပွင့်ပွင့်လင်းလင်းပဲဒေါက်တာဆန်းစုကြည်ကိုတခါပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့သဘောတူသလားလို့မေးခဲ့ပါတယ်။သူကသဘောတူတယ်လို့ပြောခဲ့ပါတယ်။ဒါကြောင့်ဒါဟာသမ္မတဥပမာကဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံပြီး over ယူခတ်မှာဒ တန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့ဆုံးဖြတ်ချက်ကိုသတင်းတောက်တွေကိုကြီးညာခဲ့တာဖြစ်ပါတယ
်2013ဇူလိုင်လကကာကွယ်ရေးပစ္စည်းထုတ်လုပ်ရေးရုပ်ရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးတိန့်ထေးကိုမြောက်ကိုရီးယားနိုင်ငံကစစ်တုံးပစ္စည်းတွေမဝယ်ယူဖို့ကန့်သတ်ထားတဲ့ကုလသမဂ္ဂရဲ့တာမစ်ချက်ကိုချိုးဖောက်ရာရောက်တဲ့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကတန်ခတ်မှုတွေကိုလည်းချမှတ်ခဲ့တာဖြစ်ပါတယ်ရှင်
။ဒါကတော့မြန်မာနဲ့မြောက်ကိုရီးယားကြားမှာစစ်ပဆိုင်ရာဆက်ဆံရေးတွေပူးပေါင်းဆောင်ရွက်မှုတွေလက်ကျန်တွေရှိနေနိုင်သေးတယ်ဆိုတဲ့အလားအလာနဲ့ပတ်သက်ပြီးတော့အမေရိကန်အထက်လွှတ်တော်ဂျာနာစစ်ဆေးပွဲကျင်းပခဲ့တဲ့အကြောင်းဒေါ်လာလတ်တန်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။တော်ရရှိမြခင်ဗျာကျမ်းမာရေးပြန်ကောင်းလာပြီဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာတောက်ကြနေနေပြည်တော်မှာကျင်းပမဲ့ AIPA လို့ခေါ်တဲ့အာဆီယံပါလီမန်များညီလာခံအဖွဲ့မင်ကွန်းပြောကြားမှာဖြစ်ပါတယ် NLD ပါတီလွတ်တော်ကိုယ်စားလှယ်ဥယျာဉ်83ရာခိုင်နှုန်းကျော်လွှမ်းမိုးထားတဲ့မြန်မာလွတ်တော်ကနေပထမဦးဆုံးကြိမ်အင်ရှင်အဖြစ်လက်ခံကျင်းပတဲ့အာဆီယံပါလီမန်များညီလာခံရဲ့ထူးခြားချက်တွေဘာတွေရှိနိုင်မလဲဆိုတာကိုမတ်အင်ဂျင်နိုင်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်
ကြည်ပခီးစဉ်တွေကြောင့်ပင်မမီးနေထိုင်မကောင်းဖြစ်ခဲ့တဲ့ဒေါက်ဆန်းစုကြည်ရဲ့ကျန်းမာရေးကိုပြည်သူအများစိုးရိမ်နေကြချိန်မှာပထမဆုံးချိန်လူမြင်ကွင်းထွက်လာတဲ့အနေနဲ့မနေ့ပြန်မှာကျင်းပမဲ့38ချိန်မြောက်အာဆီယံပါလီမန်များညီလာခံကိုဒေါက်ဆန်းစုကြည်တက်ရောက်ပြီးအဖွဲ့မိကွန်းပြောကြားမှာဖြစ်ပါတယ်။ဒေတာရင်းအာဆီယံနိုင်ငံတွေကပါလီမန်အမတ်အများအပြားတက်ရောက်မဲ့ဒီညီလာခံအစီအစဉ်နဲ့ပတ်သက်လို့နိုင်ငံပိုင်ရုပ်သံသတင်းဌာနကမနေ့ကအခုလိုကြေညာသွားပါတယ်။
ဒီညီလာခံဖွံ့ဖွဲခန်းနာမှာနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအဖွင့်မိန်ကွန်ပြောကြားမှာဖြစ်ပါတယ်။ညီလာခံမှာနိုင်ငံရေးစီဝါရေးလူမှုရေးရုံးလုပ်ငန်းဆိုင်ရာနဲ့အမျိုးသမီးလွှတ်တော်စတဲ့ကော်မတီ၅ခုကခေါင်းစဉ်၅ခုနဲ့အကြောင်းအရာ73ချက်ကိုဆွေးနွေးသွားမှာဖြစ်ပါတယ်
။စစ်ဆေးရအုပ်ချုပ်ခဲ့တဲ့နှစ်ပေါင်း20ကျော်ကာလအတွင်းအာဆီယံနိုင်ငံများဆိုင်ရာပါလီမန်အဖွဲ့မှလေ့လာသူအဖြစ်ရှိခဲ့တဲ့မြန်မာနိုင်ငံဟာ2010ပြည့်နှစ်ရွေးကောက်ပွဲကနေအရက်သားတစ်ပိုင်းအစိုးရတက်လာချိန်2011ခုနှစ်မှာတင်းပြည့်အဖွဲ့ဝင်ဖြစ်လာခဲ့တာပါ။ဒါပေမဲ့လည်းအဖွဲ့ရဲ့ဥက္ကဋ္ဌတာဝန်ယူဖို့နဲ့ညီလာခံကိုလက်ခံကျင်းပဖို့အလှည့်ကိုတော့2015ရွေးကောက်ပွဲကနေဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပြတ်အသတ်အနိုင်ရပြီးချိန်မှာအကောင့်ထဲဖော်နိုင်တာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံမှာပထမဆုံးချိန်ဖြစ်အာဆီယံအမတ်များညီလာခံကျင်းပရတာနဲ့ပတ်သက်လို့တာဝန်ရှိသူတဦးဖြစ်တဲ့ဒေါက်တာတန်ဝင်းကအခုလိုပြောသွားပါတယ်။
ပြီးခဲ့တဲ့နှစ်36ချိန်မြောက်အာဆီယံပါလီမန်ညီလာခံကမလေးရှားမှာလုပ်တယ်။မလေးရှားလုပ်တဲ့အချိန်တော့ဒီအချိန်စက်တင်ဘာပေါ့ဒါမှတ်တမ်းတွေရဆိုတော့အဲ့ဒီအချိန်မှာကျွန်တော်မြန်မာနိုင်ငံကလွှတ်တော်ကိုယ်စားလှယ်အဖွဲ့တွေတွားကြတဲ့အချိန်ကျတော့နောက်နှစ်ကဒီအလှည့်ကမြန်မာနိုင်ငံရဲ့အလှည့်ဖြစ်ပြီမဲ့ဒီ2015တုန်းကတော့ယူကောက်ပွဲလည်းမကြခင်လာတော့မယ်ပြီးတော့လွှတ်တော်ကလည်း January ဆိုရင်ပြီးဆုံးမယ်ဆိုတဲ့အတွက်ကြောင့်အဲ့ဒီအချိန်တော့ဥက္ကဋ္ဌတောင်းကိုလက်ခံမယူခဲ့သေးပါဘူး။မယူခဲ့ပြီးတော့အခုဒီ2016ကျွန်တော်တို့လွှတ်တော်ဒုတိယကြိမ်လွှတ်တော်စတဲ့အချိန်ကြတော့မှပဲဒီလာကန်တောင်းကိုရောယူပါမယ်ဆိုပြီးတော့ဧပြီလလောက်ကဆုံးဖြတ်တဲ့အတွက်ဇူလလောက်ကလေးကဒီအစည်းအဝေးအတွက်ဇာတ်လမ်းစတင်ပြင်ဆင်တာဖြစ်ပါတယ်။
အာဆီယံနိုင်ငံများဆိုင်ရာပါလီမန်အဖွဲ့ရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့နောက်ခံသမိုင်းကြောင်းကိုတော့1990ခုနှစ်ရွေးကောက်ပွဲမှာလွှတ်တော်အမတ်ဖြစ်ခဲ့ပြီးပြပရောက်ညွန်ပေါင်းအစိုးရအဖွဲ့မှာတာဝန်ယူခဲ့သူတဦးဖြစ်တဲ့ဒေါက်တာတင့်ဆွေကအခုလိုပြောပါတယ
်။ဒီအခု AIPA မှာကျွန်တော်တို့အနေနဲ့အဝေးရောက်အမတ်တွေအနေနဲ့နေရာရအောင်ကြိုးစားခဲ့ပြီမလို့အဲ့အချိန်မှာစစ်ဆိုးရဆိုတော့စစ်ဆိုးရအမတ်ဆိုတာမရှိဘူးအမတ်တွေထောင်ထဲနဲ့ပြပမှာရောက်နေတဲ့အချိန်မှာသူကနေပြီးတော့တရားသူကြီးချုပ်တို့ရှေ့နေချုပ်တို့ပဲကိုစားလွတ်တဲ့အချိန်ကျွန်တော်တို့အဲ့အစည်းအဝေးခမ်းမရဲ့ဘေးကပဲလုတ်ခွန်ရခဲ့တဲ့အနေထားပေါ့နော်အဲ့တော့ကျွန်တော်တို့အဲ့လောက်ထိအာဆီယံဟာကျွန်တော်တို့ကိုကန့်သတ်မှုတွေရှိတယ်ဒီအတွက်လည်းပဲကျွန်တော်တို့မိတ်ဆွေဒီအာဆီယံအမတ်တွေနဲ့ကြိုးစားခဲ့ရတာဖြစ်တဲ့အတွက်ဒီဒီမိုကရေစီလှုပ်ရှားမှုအပေါ်မှာတော့အာဆီယံနဲ့အာဆီယံလွှတ်တော်အမတ်အဖွဲ့ဟာအစစ်အစိုးရဘက်ကလက်ခဲတယ်လို့ကျွန်တော်တို့ဒါတော့သဘိုင်းကြောင့်မှတ်တမ်းတင်ရမှာပါပဲ
။အခုဒီအာဆီယံအမတ်တွေရဲ့ညီလာခံကိုမြန်မာနိုင်ငံကအရှင်ဖြစ်လက်ခံကျင်းပပြီးဆိုတော့ဘယ်လိုထူးခြားချက်တွေရှိလာနိုင်မလဲရှင
်။အာဆီယံနိုင်ငံများအစုကတော့ကျွန်တော်တို့မြန်မာနိုင်ငံအတွက်ဟိုအရေးကြီးပါတယ်။ဟိုအင်အားကြီးနိုင်ငံကြီးနှစ်ခုအပြင်အရေးကြီးတာတက်တက်ကြီးတွေကတော့အာဆီယံအုပ်စုပဲဖြစ်ပါတယ်။ဒီကနေ့တော့ဒေါ်အောင်ဆန်းစုကြည်ကိုလည်းဒီအမတ်တဦးဖြစ်လာတဲ့နိုင်ငံရဲ့ဟလာအကြံပေးပုဂ္ဂိုလ်နဲ့နိုင်ငံရဲ့ဝန်ကြီးဖြစ်လာပြီးတော့ဒီအစည်းအဝေးကမြန်မာနိုင်ငံမှာလာပြီးကျင်းပတော့ဒါကကြီးမားတဲ့ပြောင်းလဲမှုခြေလှမ်းကြီးတစ်ခုဖြစ်တယ်လို့မြင်ပါတယ်
။ အာဆီယံပါလီမန်များညီလာခံကိုစက်တင်ဘာလ30ရက်နေ့ကနေအောက်တိုဘာလ3ရက်နေ့အထိနေပြည်တော်မှာ၄ရက်တာကျင်းပမှာဖြစ်ပြီးနိုင်ငံပိုင်ရုပ်သံနဲ့ရေဒီယိုတို့ကနေဒီညီလာခံမှာပြောဆိုဆွေးနွေးမှုတွေကိုတိုက်ရိုက်ထုတ်လွှင့်ပြသသွားမှာဖြစ်ပါတယ်ရှင်
။မန်အင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။တော်ရရှိမှာခင်ဗျာချက်သမရနိုင်ငံရဲ့သမရဟောင်းလည်းဖြစ်စာရေးဆရာလည်းဖြစ်တဲ့ဗာရှလတ်ဟာဗယ်ရဲ့လူခွင့်ရေးရက်တီလှုပ်ဆောင်ခဲ့မှုတွေကိုဂုဏ်ပြုတဲ့အနေနဲ့ဗာရှလတ်ဟာဗယ် Library Foundation ကနေချီးမြှင့်တဲ့ Disturbing the Peace ဆုကိုမြန်မာနိုင်ငံကစာရေးဆရာမှမတ်တီတာကိုရွေးချယ်ပေးအပ်လိုက်ပါတယ်ဗာရှလတ်ဟာဗယ်စာရေးဆရာတယောက်တင်နာမကလူခွင့်ရေးအတွက်လည်းရဲရဲဝံ့ဝံ့လှုပ်ဆောင်ခဲ့မှုတွေကိုဂုဏ်ပြုတဲ့အနေနဲ့အဲ့ဒီဆုကိုအခုနှစ်ကစပြီးတော့ပေးအပ်ခဲ့တာလည်းဖြစ်ပါတယ်အပြည့်အစုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဗတ်စလာဟာဗယ်အသက်80ပြည့်အထိမ်းအမှတ်အဖြစ်နဲ့အခုနှစ်2016ခုနှစ်ကစပြီးပထမဆုံးကြိမ်ပေးအပ်တဲ့ဒီဆုဟာဗတ်စလာဟာဗယ်လိုပဲလူအခွင့်ရေးအတွက်ကိုကြိုးစွန့်အနစ်နာခံပြီးစွန့်စွန့်တမန်လှုပ်ဆောင်ခဲ့သူစာရေးဆရာတွေကိုရွေးချယ်ပေးအပ်တာဖြစ်ပါတယ်နေ့စဉ်ပေးအပ်ဖို့စီစဉ်ထားတဲ့ဒီဆုကိုမြန်မာနိုင်ငံကစာရေးဆရာမှမတ်တည်တာကပထမဆုံးအကြိမ်ရရှိတာဖြစ်ပါတယ်
ဒါကတော့ check သမရာဟောင်းဖြစ်တဲ့ Vaclav Havel ရဲ့ပေါ့နော် library သူ့ကိုအထိမ်းအမှတ်လုပ်ထားတဲ့ library foundation ကပေးတဲ့ဆုပေါ့ disturbing the peace courageous writers at risk ဆိုပြီးတော့နာမည်ပေးထားပါတယ်သူ့ရဲ့ဒီတံမိုးတွေဖြစ်တဲ့ပေါ့နော်စာရေးဆရာတယောက်ဖြစ်ရုံမကဘူးဒီအားလုံးမတူညီတဲ့ရှုထောင့်နဲ့ရည်တည်နေကြတဲ့သူတွေအားလုံးကိုစုစည်းပြီးတော့နိုင်ငံရေးလှုပ်ရှားမှုမျိုးဖြစ်အောင်ဟလာတကယ်ဟိုလူခွင့်ရေးတွေကိုတမိုးထားတတ်တဲ့အခြေအနေတစ်ခုဖြစ်အောင် society ကိုလူအဖွဲ့အစည်းကိုပြောင်းလဲအောင်အားထုတ်တဲ့တမိုးတွေကိုဆက်ပြီးတော့တည်ဆောင်နိုင်တယ်လို့ယူဆတဲ့စာရေးဆရာတယောက်ကိုပေးတာပေါ့အဲ့ဒီသဘောနဲ့ပေးတဲ့ဆုဖြစ်ပါတယ်ကျွန်မကပထမဦးဆုံးလက်ခံရရှိသူဖြစ်ပါတယ်သူတို့ဒီနှစ်မှစပေးတာပါ
ဟုတ်ကဲ့ဟိုမတိတာဒါပထမဆုံးတယောက်ဆိုတော့လေဒါပြောရတာတော့နည်းနည်းကွာတော့ကြာမှာပေါ့လေဒါပေမဲ့ဒီသူတို့ process တွေပါတယ်အမသိသလားဒီဟာဘလို့ရွေးတယ်ဆိုတော့စောစောကဘာကြောင့်ပေးတယ်ဆိုတော့ဟုတ်ပါပြီပေါ့နော်အမေဒီသူတို့ဘယ်လိုရွေးကြတယ်လဲရွေးချယ်ကြတယ်လဲသူရောက်
ဟုတ်ကဲ့သူတို့ process ကကျွန်မသိတဲ့လောက်ကတော့ဒီလူရပိုင်ခွင့်ပေါ့နော် human rights နဲ့ပတ်သက်ပြီးတော့လုပ်နေတဲ့ institutional အကြီးကြီးပေါ့ institution ကြီးတွေဆိုတော့ Amnesty International Human Rights Watch တို့စသဖြင့်အဲ့ဒီ institution ကြီးတွေကနေပြီးတော့မှနာမည်တွေလိုက်ပြီးတော့ဟို nomination ပေါ့ nomination ကိုတောင်းတယ်လို့ပြောပါတယ်ပြီးတော့မှအဲ့ဒီကနေပြီးတော့မှ jury 3ယောက်ကနေshortlist ကိ ုပြန်ထုတ်တယ်ပေါ့နော်ပြီးတော့မှအဲ့ထဲကနေမှတယောက်ကိုရွေးတယ်ပေါ့နော်အဲ့လိုပြောပါတယ
်မတ်တီရာအနေနဲ့အခုဒီစုကိုလက်ခံရရှိတဲ့အတွက်ဘယ်လိုများခံစားရပါလဲခင်ဗျ
ကျွန်မကတော့အထူးသဖြင့်ပေါ့နော်ဟိုမထင်မှတ်ထားတဲ့စုလည်းဖြစ်တယ်အထူးသဖြင့်တော့ဒီသမရဗာစလာဟာဗယ်ကိုသမရအနေနဲ့မဟုတ်ဘဲနဲ့ပြဿနာရေးဆရာအနေနဲ့ကျွန်မအင်မတန်သဘောကျခဲ့ရတယ်။သူ့ရဲ့ပြဿနာတပုတ်ကြီးရဲ့အပိုင်းအစာကိုလည်းကျွန်မဘာသာပြန်ခဲ့ပူးပါတယ်။သူ့ကိုလူချင်းခဏတာတော့2000မှာတွေ့ခဲ့ပူးတယ်။ဒါပေမဲ့လူချင်းသိတာမဟုတ်ဘဲနဲ့ပေါ့နော်။တာမန်ပြိသက်ထဲကလူတယောက်အနေနဲ့ပဲသူ့ကိုတွေ့ခဲ့ဆုံခဲ့ပူးတာဖြစ်တယ်။သူ့ကိုအင်မတန်လေးစားတဲ့အပြင်သူကသူ့ကို nominate လုပ်တဲ့ Nobel ဆုကိုကျွန်မတို့ရဲ့ခေါင်းဆောင်ဒေါက်တာဆန်းစုကြည်ကိုပြန်ပြီး nominate လုပ်ပေးလိုက်တဲ့သူအဖြစ်နဲ့လည်းအမှတ်တရရှိနေတော့သူ့အထိမ်းအမှတ်ပေါ့နော်သူ့ရဲ့တံမိုးတွေကိုဆက်ခံသူအနေနဲ့ရွေးချယ်ခံရတဲ့ပုံမှာတော့ဝမ်းသာမိပါတယ်
။မတ်တီရာကိုဒီစုပေးအပ်ဖို့ရွေးချယ်လိုက်တဲ့အတွက်သူ့အနေနဲ့ဝမ်းသာမိကြောင်း Vaclav Havel Library Foundation ရဲ့အမှုဆောင်ညွှန်ကြားရေးမှူး Pavla Niklova က VOA ကိုပြောပါတယ
်။ I'm just personally very thrilled that Matida is the first awardee and I hope
မတိတာကိုပထမဦးဆုံးအချိန်ဆုပေးပွဲမှာရွေးချယ်လိုက်တဲ့အတွက်ကျွန်မအနေနဲ့ပုဂ္ဂိုလ်ရေးရာရန်ကိုဝမ်းသာပီတိဖြစ်မိပါတယ်။ဒီဆုကိုချီးမြှင့်လိုက်တဲ့အတွက်တခြားသူတွေအနေနဲ့လူခွင့်ရေးအတွက်ဆက်လက်တိုက်ပွဲဝင်သွားကြလိမ့်မယ်လို့ကျွန်မမျှော်လင့်ပါတယ်
။စာရေးဆရာ၊ပြဿနာရေးဆရာ၊အထွေးအခွာပညာရှင်အတိုက်ခံနိုင်ငံရေးသမားဝါရင့်နိုင်ငံရေးသမားတဦးဖြစ်တဲ့ Vaclav Havel ဟာချက်ကိုစလိုဗက်ကီးယားနိုင်ငံကွန်မြူနစ်ပါတီအာဏာရှင်စနစ်အောက်ကလွတ်မြောက်အောင်ဦးဆောင်တိုက်ပွဲဝင်ခဲ့သူဖြစ်ပါတယ်။ချက်သမရနိုင်ငံရဲ့ပထမဆုံးသမရအဖြစ်1993ခုနှစ်ကနေ2003ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပါတယ်။ဒေါက်တာဆန်းစုကြည်အတိုက်ခံဘဝကနေအကျေကျုံးနဲ့ဖမ်းဆီးထိန်းသိမ်းခံထားရစဉ်နိုဘယ်ငြိမ်းချမ်းရေးဆုရဖို့အတွက်ဦးဆောင်အဆိုတင်သွင်းခဲ့သူတဦးဖြစ်ပြီးမြန်မာဒီမိုကရေစီအရေးကိုလည်းဒီဇိုင်းမမအားပေးကူညီခဲ့သူဖြစ်ပါတယ်ခင်ဗျာ
။ Vaclav Havel စာရေးဆရာတယောက်တင်နာမကပဲလူခွင့်ရေးအတွက်ရဲရဲဝံ့ဝံ့ရက်တီလှုပ်ဆောင်ခဲ့မှုတွေကိုဂုဏ်ပြုတဲ့ဒီစုကိုမြန်မာစာရေးဆရာမတ်တီတာကိုရွေးချယ်ပေးအပ်ခဲ့တဲ့အကြောင်းကိုဇော်ဝင်းလှိုင်ပြောပြသွားတာဖြစ်ပါတယ်။တော်ရရှိမြခင်ဗျာ။အစ္စရေးနိုင်ငံရဲ့သမ္မတဟောင်းလည်းဖြစ်ဝန်ကြီးချုပ်ဟောင်းလည်းဖြစ်ခဲ့သူရှီမွန်ပယ်ရက်စ်ဟာ သူ့ဘဝရဲ့တတန်းတစ်လျှောက်အချိန်အများစုကိုအစ္စရေးနိုင်ငံအတွက်မြုပ်နှံထားခဲ့ပြီးတော့လီဖြတ်တဲ့ဒဏ်ကိုအသေးအံခံစားခဲ့ရပြီးတဲ့နောက်တရင်နှစ်ပတ်ကြာခံစားခဲ့ရပြီးတဲ့နောက်အသက်63နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်ဂျူးနိုင်ငံရဲ့လူချစ်လူခင်အများဆုံးသူတစ်ဦးလည်းဖြစ်အထင်ကြီးခေါင်းဆောင်ကြီးမစ္စတာရှီမွန်ပဲရစ်ကိုအမေရိကန်သမ္မတဘရက်အိုဘားမားအပါအဝင်ကမ္ဘာခေါင်းဆောင်တွေကလည်းလေးစားဂုဏ်ပြုနေကြပါတယ်အကြောင်းစုံကိုဆက်ပြီးတော့ပြောပြပေးပါမယ်အစ္စရေးနိုင်ငံသမ္မတဟောင်းမစ္စတာရှီမွန်ပရက်စ်ဟာလေဖြတ်ဝေဒနာကိုအင်္ဂါနေ့မှာပြင်းပြင်းထန်ထန်ခံစားခဲ့ရပြီးတဲ့နောက်ဗိုလ်ထုနဲ့နန်းတဲ့ပိုင်းမှာကွယ်လွန်အနှိမ့်ဆရောက်သွားခဲ့တာဖြစ်ပါတယ်။ကွယ်လွန်သွားပြီးမကြာခင်မှာပဲမစ္စတာပရက်စ်ဆေးကုသမှုခံယူနေတဲ့ဆေးရုံမှာဆူယုံရောက်ရှိနေတဲ့သတင်းတောက်တွေကိုမိသားစုကကြေညာခဲ့ပါတယ်
။ Today with deep sorrow we bid farewell to our beloved father the ninth president of Israel.
ဒီနေ့မှာအလွန်စိတ်ထိတ်ကြိုက်ဝမ်းနဲ့ကြေကွဲစွာနဲ့ကျွန်တော်တို့ရဲ့ချစ်လက်စွာသောဖခင်အစ္စရေးနိုင်ငံရဲ့ကိုဦးမြောက်သမ္မတကြီးကိုနှုတ်ဆက်ခွဲခွာလိုက်ရပါပြီ
။မစ္စတာပရက်စ်ရဲ့တားဖြစ်သူချေမီကသတင်းတောက်တွေကိုပြောဆိုသွားခဲ့တာပါ။မစ္စတာပရက်စ်ကို1923ခုနှစ်လက်ရှိဘီလာရော့စ်နိုင်ငံမှာမွေးဖွားခဲ့ပြီးအသက်17နှစ်အရွယ်မှာတော့အဲ့ဒီချိန်ကဗြိတိရှ်ပါလက်စတိုင်းလို့ခေါ်တဲ့အနာဂတ်ဂျူးနိုင်ငံဖြစ်လာမယ့်နေရာမှာသူတို့မိသားစုပြောင်းရွှေ့နေထိုင်ခဲ့တာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးနဲ့နိုင်ငံခြားရေးဝန်ကြီးတာဝန်တွေကိုလည်းထမ်းဆောင်ခဲ့သူပါအကြီးမားဆုံးအောင်မြင်မှုကတော့သူနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့ခြင်းတော့ကသူနဲ့တူအဲ့ဒီချိန်ကအစ္စရေးဝန်ကြီးချုပ်ယီဇော့ရာဗင်ကွယ်လွန်သွားပြီဖြစ်တဲ့ပါလက်စတိုင်းခေါင်းဆောင်ယာဆာအာရာဖတ်တို့ရဲ့ကြိုးပမ်းမှုနဲ့ပါလက်စတိုင်းဒေသကိုပိုင်အုပ်ချုပ်ခွင့်ဆိုင်ရာသဘောတူညီချက်အော့စလိုရက်ကော့ဒ်လက်မှတ်ရေးထိုးနှံခဲ့တာကြောင့်1994ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုပူးတွဲချီးမြှင့်တာကိုခံခဲ့ရပါတယ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နင်တန်ယာဟုကလည်းမစ္စတာရှီမွန်ပဲရစ်ဟာသူ့ရဲ့ဘဝတစ်ခုလုံးကိုအစ္စရေးပြည်သူလူထုရဲ့လွတ်လပ်မှုနဲ့အချုပ်အခြာအာဏာအတွက်နှိမ့်မြုပ်ထားခဲ့သူတစ်ယောက်ဖြစ်တယ်လို့ဆိုပါတယ်။အမြင့်ကျယ်သူတစ်ယောက်ဖြစ်တယ်လို့အနာဂတ်ကိုတွေးမြော်ကြည့်မြင်တတ်သူတစ်ယောက်ဖြစ်ပါတယ်။လုံခြုံရေးကိုဂရုစိုက်သူတဦးအနေနဲ့အစ္စရေးနိုင်ငံအင်အားတောင်းတင်းခိုင်မာအောင်နီးလန်းပေါင်းစုံနဲ့အားဖြည့်ခဲ့သူပါ။ညီညာရေးကိုလည်းဖော်ဆောင်ခဲ့သူတဦးဖြစ်ကျွန်တော်တို့ရဲ့ရင်သွေးငယ်တွေရဲ့အနာဂတ်ကောင်းမွန်ဖို့အတွက်နောက်ဆုံးချိန်ထိအင်းဒီချင်းတိုင်းပြည်တွေနဲ့တင့်မြတ်ပြေလည်အောင်ကြိုးပမ်းခဲ့သူဖြစ်တယ်လို့ပြောဆိုပါရယ်အမေရိကန်သမ္မတဘရက်အိုဘားမားကလည်းမစ္စတာပရက်စ်ဟာညီညာရေးအတွက်ဖြစ်နိုင်ခြေရှိသမျှကိုမဆုံးမနစ်ကြိုးပမ်းခဲ့သူမိတ်ဆွေတဦးဖြစ်တယ်လို့ပြောဆိုပါရယ်ဒါ့အပြင်မစ္စတာပရက်စ်ဟာအစ္စရေးနိုင်ငံရဲ့ဂုဏ်ရောင်တောက်ပြောင်စေခဲ့သူတဦးဖြစ်ပြီးအစ္စရေးညီညာရေးအတွက်ရုန်းကန်ပေးခဲ့သူနိုင်ငံထူထောင်ရေးအတွက်ကြိုးပမ်းပေးခဲ့သူဖြစ်တဲ့အပြင်ယာဒူးအစစ်အစစ်တိုင်းမှာနိုင်ငံတာဝန်ကိုကြီးကြီးပြွပြွန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူကွယ်လွန်သွားပြီးတဲ့နောက်အလင်းရောင်ပျောက်ကွယ်သွားပြီမလဲ။သူပေးခဲ့တဲ့မျှော်လင့်ချက်ကတော့အမြဲတမ်းတောက်ပနေမှာဖြစ်တယ်လို့ပြောဆိုပါတယ်။အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ကလည်းမစ္စတာရှီမွန်ပရက်စ်အနေနဲ့သူ့ရဲ့တသက်တာကာလတစ်လျှောက်လုံးမှာကွယ်လွန်သွားခဲ့တဲ့ချိန်ထိအစ္စရေးနိုင်ငံရဲ့လုံခြုံရေးကြီးပွားတိုးတက်ရေးနဲ့နိုင်ငံအတွက်အခွင့်အလမ်းမှန်သမျှကိုစွမ်းဆောင်ပေးခဲ့သူဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ကနေဒါဝန်ကြီးချုပ်မစ္စတာဂျက်စတင်ထရူဒူးကလည်းမစ္စတာပရက်စ်ဟာညီညာရေးကိုဖော်ဆောင်ခဲ့သူဖြစ်ပြီးတော့ကနေဒါအတွက်မိတ်ဆွေကောင်းတစ်ယောက်ဖြစ်တယ်လို့ပြောကြားလိုက်ပါတယ်။ပုပ်ယဟန်မင်းကြီးဖရန်စစ်ကလည်းညီညာရေးအတွက်မဆုံးမနစ်ကြိုးပမ်းခဲ့သူတဦးဖြစ်မစ္စတာရှီမွန်ပရက်စ်ကိုချီးကျူးပြောဆိုလိုက်ပါတယ်။အစ္စရေးနိုင်ငံရဲ့ကနက်ဆက်လွှတ်တော်မှာနိုင်ငံအလံကိုတဝက်လွှင့်ထူထားပြီးကွယ်လွန်သူနိုင်ငံခေါင်းဆောင်ဟောင်းရဲ့ရုပ်ကလပ်ကိုပြည်သူတွေကာရဝါပြုနေအောင်ကြာတာပရင်းနေမှာထားရှိဖို့အတွက်ပြင်ဆင်နေပါတယ်။သမရဟောင်းရှီမွန်ပဲရစ်ကွယ်လွန်သွားပြီးတဲ့နောက်ဝန်ကြီးချုပ်ဘင်ဂျမင်နင်တန်ယာဟုကနာနဲ့ဆယ်နာရီမှာအစိုးရအဖွဲ့အထူးစည်းဝေးကိုခေါ်ယူလိုက်ပြီးတော့အစည်းအဝေးမှာနိုင်ငံတကာခေါင်းဆောင်တွေအရေးကြီးတဲ့ဂုဏ်သီးရှိပုဂ္ဂိုလ်တွေတက်ရောက်မဲ့ဇာပနာကိစ္စအတွက်အစီအစဉ်တွေကိုတိုင်ပင်ဆွေးနွေးခဲ့ပါတယ်။တောက်ကြနေမှာကျင်းပဖို့ပြင်ဆင်ထားတဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုကမ္ဘာခေါင်းဆောင်တွေတော်တော်များများတက်ရောက်ကြလိမ့်မယ်လို့အစ္စရေးနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီထဲမှာသမရအိုဘားမားသမရဟောင်းဘီလ်ကလင်တန်နဲ့ဇနီးဟယ်လရီကလင်တန်အရှေ့မင်းသားချားလ်စ်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒူးတို့ပါဝင်လိမ့်မယ်လို့မျှော်လင့်ရကြောင်းလည်းပြောဆိုပါရခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာနေခင်ဗျာတို့ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့ကြာတာပတိနေ့မနေ့ပိုင်းဒုတိယပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1509တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာစတဲ့အစီအစဉ်တွေအတူ
ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်ကောင်းရှင်မှာစုံစမ်းရမယ့်တာဝန်ရှိပါတယ်။ဒါဝေးလံခေါင်းဖျားပြီးတော့မှဒါအကြောင်းကြီးတောင်းကြမှာဖြစ်တဲ့ကိစ္စမဟုတ်ပါဘူး။
မြမအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားဖို့ရှိပါတယ်။အခုရင်းနှီးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအာဘော်မပြည့်ဦးကျော်စံတာကတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
။မြန်မာနိုင်ငံရဲ့အကြီးအမားဆုံးစင်ခုံမှု၂ရက်ပြည်တွင်းစစ်နဲ့ဘာသာရေးချုပ်ချယ်မှုဆိုတဲ့ခေါင်းစဉ်နဲ့ Benedict Rogers ရေးသားတဲ့ဆောင်းပါးကို theairwary.com မှာဖတ်ရပါတယ်။ Dawn San Suu Kyi Britain ဝန်ကြီးချုပ် Theresa May နဲ့ Downing Land မှာမတ်တပ်ရနေတဲ့ပုံ၊သမ္မတ Obama နဲ့ White House မှာတွေ့နေတဲ့ပုံတွေကိုကြည့်မယ်ဆိုရင်တော့မြန်မာပြည်ရဲ့ခီးကျန်းဟာပြီးဆုံးသွားပြီလို့ထင်စရာဖြစ်ပါတယ်။ဒါပေမဲ့အရက်ဘက်တက်ကြွလှုပ်ရှားသူတွေ၊တိုင်းရင်းသားတွေ၊ဘာသာရေးလူနည်းစုတွေကိုမေ့ကြည့်မယ်ဆိုရင်တော့ခီးကအဝေးကြီးကျန်ပါသေးတယ်။စစ်တပ်ဟာသူတို့အလိုကြရေးဆွဲထားတဲ့ဖွဲ့စည်းပုံဥပဒေအရအာဏာတွေအများအပြားရယူထားစေပါဒါကြောင့်မြန်မာနိုင်ငံရဲ့အကြီးအမားဆုံးစင်ခုံမှု၂ရက်ဖြစ်တဲ့ပြည်တွင်းစစ်နဲ့ဘာသာရေးဖိနှိပ်ချုပ်ချယ်မှုတွေကိုဖြစ်ရှင်းရသိက္ခတ်နေပါတယ်တိုင်းရင်းသားတွေကြားနိုင်ငံရေးခံပြင်းမကျေနပ်မှုတွေကိုသုံးသပ်ဆွေးနွေးဖို့တိုင်းရင်းသားအင်အားစုတွေနိုင်ငံရေးသမားတွေအားလုံးပါဝင်တဲ့27ရာစုပင်လုံးညီလာခံဆိုတဲ့ညီညာရေးဆွေးနွေးပွဲကိုစတင်ကျင်းပခဲ့ပါတယ်ဒီလိုတစ်ဖက်မှာနိုင်ငံရေးသမားတွေညီညာရေးစကားပြောနေကြခြင်းကချင်နဲ့ရှမ်းပြည်နယ်ဘက်မှာစစ်တပ်ဟာအရသာတွေကိုတိုက်ခိုက်နေသေးပါမကြာသေးခင်ကပဲကရင်ပြည်နယ်မှာလည်းအကြမ်းဖက်တိုက်ခိုက်မှုတွေစစ်တပ်ကလုပ်ခဲ့ပါတယ်ဘာသာကွဲတွေအပေါ်ခွင်လွတ်သတိခံမှုမရှိတဲ့ကိစ္စကတော့ရခိုင်ဒေသမှာအပြင်းထန်ဆုံးဖြစ်နေပါတယ်ပြီးခဲ့တဲ့လတုန်းကတော့ဒေါအောင်ဆန်းစုကြည်ဟာကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ကိုဥက္ကဋ္ဌခန့်ပြီးစုံစမ်းရေးကော်မရှင်တစ်ခုဖွဲ့စည်းပေးခဲ့ပါတယ်ဒါကိုရခိုင်အမျိုးသားရေးဝါဒီတွေနဲ့စစ်တပ်နဲ့နှိစက်သူများကမချေနှက်ကြပါဘူးဒီပြည်တွင်းစစ်နဲ့ဘာသာရေးကွဲလွဲမှုလက်မခံလို့တဲ့ကိစ္စတွေကြောင့်တချို့သောဒေသတွေမှာလူမှုဒုက္ခတွေအများအပြားကြုံတွေ့နေရပါတယ် WFP လို့ခေါ်တဲ့ကမ္ဘာစံနှယ်ခါအဖွဲ့ရဲ့ထောက်ပံ့မှုတွေဆန်အပါဝင်အထောက်ပံ့တွေအဲ့ဒီဒေသတွေကိုမရောက်ရအောင်စစ်တပ်ကတားမြစ်ထားခဲ့ပါတယ်ဒါကြောင့်တချို့နေရာတွေမှာလူမှုဒုက္ခတွေလူအခြေခံလူအကျက်တွေအတွက်အကြက်တဲတွေပုံမှုဆိုးရွားလာနေပါတယ်ဒီပြဿနာအတွက်အခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့လိုအပ်ပါတယ်ပဒီပခနဲ့အမုံတရားတွေကိုရက်ပြီးပြန်လဲသိမြည်ရေးလှုပ်ရမှာဖြစ်ပါတယ်။ပူပြီးအပူတပြင်းလိုအပ်နေတာကတော့အထောက်ပံ့လမ်းကြောင်းတွေကိုမပိတ်ဆို့ရေးပဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရောနိုင်ငံတကာအစိုင်းအဝိုင်းကပါဒီကိစ္စကိုချက်ချင်းအယုံစိုက်ဆောင်ရွက်လို့ဆောင်မှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာနိုင်ငံရေးအရအတိမ်အဆောင်မရှိအောင်ရှောက်လှမ်းနေရတယ်ဆိုတာနားလည်ပါတယ်။သို့တော်လည်းသူစီကလည်းဩဇာအစီဆုံးနိုင်ငံရေးအာဏာအကြီးအမားဆုံးဖြစ်လေတော့ဒီထောက်ပံ့ရေးလမ်းကြောင်းပိတ်ဆို့မှုကိုချက်ချင်းပြန်လည်ဖွင့်လှစ်ပေးဖို့လိုအပ်ပါတယ်လို့យေတာထားပါတယ်ခင်ဗျာတိတ်တဆိတ်အပေးယူလုပ်ခြင်းဟာမြန်မာလူထုကိုသစ္စာဖောက်တာဖြစ်တယ်ဆိုတဲ့ကောင်းစဉ်နဲ့ The Nation သတင်းစာ Editor C Roland Watson ရဲ့ပေးစာကိုလည်းတင်ပြပါရစေဒေါအောင်ဆန်းစုကြည်ဟာမြန်မာအားလုံးရဲ့တဦးရီသောတည်ဝင်ပြောခွင့်ရသူလို့နေတာကြောင့်လွတ်လပ်မှုဒီမိုကရေစီနဲ့လူ့ခွင့်ရေးတွေပေါ်ထွန်းလာမှာမဟုတ်ပါဘူးဒေါအောင်ဆန်းစုကြည်နဲ့အပေးယူလုပ်သူတွေထဲမှာစီဘောကျုပ်တွေအမေရိကန်ပြည်ထောင်စုဥရောပသမဂ္ဂနိုင်ငံတွေအဲ့ဒီနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေပါဝင်ပါတယ်အထုပ်ပြောရရင်တော့စေဇက်သဘောတူကြတာဟာအာနာရှင်တွေအတွက်အခွင့်ကောင်းဖန်တီးပေးခြင်းသာဖြစ်တယ်လို့យေတာထားပါတယ်ခင်ဗျာ
အကြောင်းမျိုးမျိုးနဲ့ပြည်ပကိုရောက်ရှိနေကြတဲ့မြန်မာအများစုအနေနဲ့မြန်မာပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာကြွချင်ရာကဏ္ဍအသီးသီးကနေတတတအားပါဝင်အားဖြည့်ပေးစင်ကြတဲ့ဆန္ဒရှိကြမှာပါအခုမြန်မာပြည်ကိုပြန်ပြီးဗန်လုပ်ငန်းပညာရေးလယ်သမားရေးနဲ့ဤပညာစတဲ့နယ်ပယ်တွေမှာထဲထဲဝင်ဝင်ဆောင်ရွက်နေကြတဲ့ပြည်တော်ပြန်တွေကိုလုပ်ငန်းဝင်တွေမှာအဆင်ပြေကြပါရဲ့လားပြည်ပရဲ့ကြွချင်ပညာရှင်တွေကိုမြန်မာပြည်ကိုပြန်လာဖို့တင့်မတင့်အကြံပေးလိုပါသလား ဒါရီနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်စနေနေ့ညတရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ပြီးကြိုတင်ကြောင်းကြားထားနိုင်ကြပါတယ
်စနေညတိုင်းလေးလိုက်မှာဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါတယ်ခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမြန်မာခင်တိုင်းမှာနားဆင်နေကြဖြစ်တဲ့ American Indian 3 English စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကစီစဉ်တင်ဆက်ပေးထားပါတယ
်ဒီကိမ့်နဲ့တင်ပြမယ် Idiom အသုံးကတော့
Drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက D R I V E drive ကမောင်းတာME ကကျွန်တော်ကျမ UB up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် THE the WALL wall ကနေရာဆိုတော့စကားထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နေရာပေါ်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ်ဒီသုံးဆင်းသစ်လာတာကတော့လောင်ရင်ထဲမှာရောက်နေတဲ့ဒရိတ်ဆန်တကောင်ကိုအပြင်ကဆလို့ဖြစ်စေအနောက်ရှက်ဖြစ်အောင်လုပ်လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ရင်ရဲ့နေရာပေါ်ကိုပြစ်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အတုံးပဲဖြစ်ပါတယ်။ဒါကြောင့် EDM အတုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနှောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I don't want to visit my cousin's place. He has 5 kids and they drive me up the wall
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာသူ့မှာကလေး9ယောက်တောင်ရှိတယ်လေသူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒေဝေရပါတယ်ဥမာကိုနောက်တစ်ခေါက်နှားဆင်ကြည့်ကြရအောင
် I don't want to visit my cousin's place he has 5 kids and they drive me up the wall
လူတူကိုစိတ်အနှောက်ရှက်ဖြစ်စေတယ်ထွက်ပြေးခြင်းစိတ်ပေါက်အောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
drive me up the wall
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့မြန်မာရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ရပါတော့မယ်မြန်မာနိုင်ငံမှာမင်းကလေးငယ်2ဦးအင်ဂျွန်ဖြစ်ခိုင်းစီနှိမ့်ဆက်ခံရတဲ့ကိစ္စကိုတာဝန်သည့်သတင်းသမားတဦးကဖော်ထုတ်လွတ်မြောက်စေခဲ့တာနဲ့ပတ်သက်ပြီးတော့မြန်မာ Morning တိခမခင်ဗျာမြန်မာ Now Media ကသတင်းသမားကိုဆွေဝင်းနဲ့ဦးကျော်စံသားတို့ဆွေးနွေးတုံ့သက်ထားရမှာသူကြုံတွေ့ရတဲ့အခက်အခဲတွေကိုကိုဆွေဝင်းကအခုလိုစပြီးတော့ပြောထားပါဗျာ
အဲ့တကတော့ဒီအမှုနဲ့ပတ်သက်ပြီးတော့ရှေ့ဆက်တွေ့ကြတဲ့အတိအကျအသေးစိတ်အချက်အလက်တွေကျွန်တော်ရရှိဖို့အတွက်စုံစမ်းရတာအခက်အခဲရှိခဲ့တယ်။စုံစမ်းပြီးတော့တိုင်ကြလိုက်တဲ့အခါမှာလည်းကလေးငယ်တွေရဲ့အတအံ့တွေနေချင်းညာချင်းကြောက်လာနိုင်တယ်။ရဲတပ်ဖွဲ့ကစတင်စုံစမ်းလိုက်တာနဲ့ဒီကလေးငယ်တွေကိုအဆချောက်တဲ့ဆိုတဲ့ကိစ္စမျိုးမဖြစ်အောင်ဒီကလေးငယ်တွေရဲ့ဒီမျက်နှာကိုရရှိဖို့အတွက်တပ်ပုံကြိုတင်ပြီးတော့ရိုက်ဖို့အတွက်အနောက်လှုပ်ဆောင်ခဲ့တာဒါတွေကခက်ခဲတယ်ဒါပေမဲ့ကျွန်တော်လုံနိုင်ခဲ့တယ်ပေါ့နော်။နောက်ပိုင်းဘာခက်ခဲလဲဆိုတော့ရဲတပ်ဖွဲ့ကိုတင်ကြတယ်ဒါဖြစ်မလာခဲ့ဘူးပေါ့နောက်ပိုင်းကကော်မရှင်ကိုတင်ကြတယ်ကော်မရှင်တကယ်ရင်နောက်ပိုင်းမှာလည်းကော်မရှင်ကိုအကြင်ကြီးဆက်သွယ်တယ်ဘာတမ်းမှမကြားဘဲနဲ့ဂျွန်လကုံနောက်ကတိုင်ထားတဲ့ကိစ္စကကျွန်တော်ဒီစက်တင်ဘာ15ရက်နေ့ကော်မရှင်အစည်းအဝေးကျမှကျွန်တော်ပြည့်ပြည့်စုံစုံကိုကျွန်တော်ပြရတဲ့အနေအထားရှိခဲ့တယ်ဒီအချိန်မှာကော်မရှင်ရဲ့ဂျောင်းဝင်ညှိနှိုင်းတဲ့ပုံစံတောင်ဘလို့မှလက်ခံနိုင်ကြမရှိတော့တကြောင်မလို့ကျွန်တော်ကလေးတွေနဲ့သွားတွေ့တယ်တွေ့ပြီးအသေးစိတ်အချက်အလက်တွေထပ်ယူလာပြီးတော့မှဂျက်စကန်မှာထပ်ပြီးတော့တိုင်ကြားချက်အသစ်တစ်ခုထပ်မှုကျူးစားတယ်ဒါပေမဲ့ yes ကနေပြီးတော့နိုင်ငံတော်အဆင့်ကော်မရှင်ကြီးတစ်ခုလုံးကနေပြီးတော့ဂျာဝင်ညှိနှိုင်းထားတဲ့ကိစ္စကြောင့်ဘာမှထွက်ပြီးတော့မှအမှုဖွင့်လို့မရပါဘူးလို့ပြောတယ်ကော်မရှင်ကိုနိုင်ကိုနိုင်ကလည်းအဲ့ဒီဆက်ဆက်ညှိနှိုင်းရေးနေရာမပြောင်းခင်အင်းဝအချုပ်ဆိုင်ပြန်ရှင်တွေကမေးပါတယ်ပတ်စံမပေးခင်ဒီမိဘတွေကချိန်လိုက်တယ်ဆိုရင်တော့မှငွေချေးရလို့ချိန်လိုက်တယ်ဆိုရင်တော့မူလတိုင်ကြသူကိုစင်ကမချိန်နိုင်ရင်ဘာဖြစ်မလဲလို့ဆိုတော့ဒီကော်မရှင်အဖွဲ့ဝင်ဦးစုံရနေပြီးတော့တော်သူဆွေးကျင်ဆွေးဝတ်ပြားဆိုတဲ့ပုံစံမျိုးဒါနောက်ပြီးတော့ဒါကလေးမိဘအုပ်ထင်းသူတွေကတော့မှပြင်းနေပြီးသားဆိုတဲ့စကားလုံးသူပြောလိုက်တော့အနိုင်ငံတော်အရှင်က ကော်မရှင်ကိုယ်တိုင်ကဥပဒေလမ်းကြောင်းကိုသွားဖို့အတွက်ပိတ်တင်လိုက်ပြီးရဲတပ်ဖွဲ့ဘက်ကလည်းမရှိတော့ဘူးဆိုတော့ကျွန်တော်မှအင်တန်လမ်းဆုံးကိုရောက်ရှိခဲ့တယ
်ဆိုတော့ကိုဆွေးဝင်းကဒါကိုဒီအချိန်ထိသတင်းမလုပ်ခဲ့ဘူးပေါ့အဲ့တော့သတင်းလုပ်မယ်သတင်းရေးမယ်ဆိုတော့ဘယ်ရှိမှစပြီးစဉ်းစားဖြစ်ပါသလဲ
ဟုတ်ကဲ့ခင်ဗျာဒါကိုကျွန်တော်ကနေပြီးတော့သတင်းမရေးသားခဲ့ခြင်းအမှန်တော့ဒီလူမျိုးကိစ္စတွေပါလာနေဘာသာရေးကိစ္စတွေပါလာနေတဲ့တမလို့ဥပဒေရဲ့အမြင့်ဆုံးစီရင်မှုကိုရရှိဖို့ကလေးငယ်တွေရဲ့အသက်ကိုကယ်တင်ဖို့နံပါတ်1နံပါတ်2ဥပဒေရဲ့အမြင့်ဆုံးစီရင်မှုကိုတိတိကျကျရရှိဖို့အတွက်တရားဝင်နီလန်ဘောင်တွေရနေပြီးတော့ကျွန်တော်လုခက်ခဏဟာကျွန်တော်အကုန်ကုန်ဆုံးသွားပြီလို့ကျွန်တော်သိလိုက်အချိန်တည်းမှာဒီသတင်းကိုကျွန်တော်ရေးသားခဲ့ရေးသားတဲ့အခါမှာလည်းပဲကျွန်တော်ကဘာအခက်ခဲဖြစ်ခဲ့လဲဆိုတော့ကျွန်တော်ကတာမန်ရေးသားရတာမဟုတ်ဒီမှုကြီးကိုကျွန်တော်ကစုံစမ်းတိုင်ကြားတယ်ရက်တဖွဲ့ကိုနှစ်ကြိမ်တိုင်ကြားတယ်ကော်မရှင်ကိုတိုင်ကြားတယ်ကော်မရှင်အစီအစဉ်အစည်းအဝေးပေါ်မှာကျွန်တော်လေးလာသူပုံစံမျိုးနဲ့တက်ခွင့်ရတယ်အဲ့မှာလဲကျွန်တော်မကြည့်မနဲ့ဒီအများကြီးပြောကြခဲ့တယ်ကန့်ကွက်ခဲ့တဲ့အချိန်ချင်းဒီလူတယောက်ကနေပြောဒီသတင်းကိုရေးလို့ရှင်ဘယ်လောက်ထိအဂရိကင်းပါမလဲဆိုတော့ကော်မရှင်ရဲ့ဆွဆွဲချက်တွေဖြစ်လာနေတဲ့အကြောင်းမလို့ကလေးငယ်ရင်းနဲ့တွေ့တဲ့အခါကျွန်တော်တယောက်တည်းသွားမတွေ့ဘူးကိုယ့်ရဲ့အဂရိအကယ်ရှိမယ်ဆိုလို့ရှင်ကိုယ့်အကိုပြန်ပြီးတော့မှထင်းချိုးလို့ရအောင်တနက်သတင်းသမားတွေအားလုံးကိုကျွန်တော်ခေါ်သွားလိုက်တယ်ခင်ဗျာနော်နောက်ပြီးတော့အဲ့ဒီမှာချက်ကဲပြီးကျွန်တော်ဇွားနေပြီးတော့ကျွန်တော်တယောက်တည်းသွားလိုက်ပြန်လာတဲ့အခါမှာကျွန်တော်ကလုတ်ကြံလာတဲ့ဖြစ်ဖြစ်တကူလုတ်တော့မယ်ဆိုရင်တော့မှတနက်သတင်းသမားတွေကအထောက်အထားအချက်လက်တွေရှိပြီးတော့တစုံတူတော့လွတ်မြောက်နိုင်တယ်ဆိုတော့ပုံမှန်ပြီးနဲ့ကျွန်တော်သွားခဲ့ရတော့ခင်ဗျာ
ဆိုတော့ကလေးတွေရဲ့အန်ဒီယာပြင်ကိုဆွေဝင်းတို့လိုသတင်းသမားတွေရဲ့အန်ဒီယာပါစိုးရင်လာနိုင်တဲ့အခြေအနေရောက်ခဲ့တယ်ပေါ့
ဟုတ်ကဲ့ခင်ဗျာဘာကြောင့်လဲဆိုတော့ဒီကော်မရှင်အဆင့်အဝါဆုံးဖြတ်လိုက်ပြီးနောက်ပြီးတော့ဒါကျူးလူနယ်လိုဆွဆွဲခံသူတွေကနေပြီးတော့ဒီသတင်းကိုမရေးဘူးဆိုပြီးတော့ကော်မရှင်အစည်းအဝေးမှာကျွန်တော်ကပြောတယ်။အဲပြီးတော့ချင်းချောက်တာတွေလုပ်တယ်။ဒဟနာဘလူတည်သွားလဲနင်းတူလာဆိုပြီးတော့အဲ့လိုမျိုးချင်းချောက်တယ်။ဒီလိုချင်းချောက်မှုတွေပတ်သက်ပြီးတော့ကော်မရှင်ကနေပြီးတော့တစုံတရာဘာမှဝင်ရောပြောဆိုတာမရှိခဲ့ဘူး။နောက်တစ်ခါကျတော့သတင်းသွားယူတဲ့အခါမှာလည်းပဲရွာဥထုရေးမှုကိုခလေးတွေကိုဖွက်ပေးထားဖို့ဆိုပြီးတော့မှနော်ငွေကြေးအဖြစ်ညှိနှိုင်းတဲ့ပုံစံမျိုးနဲ့ဖျားပေးတယ်။နောက်တစ်ခါကျတော့ညှိနှိုင်းလို့မရတဲ့အခါမှာကျွန်တော်သွားသတင်းယူရချိန်မှာကျုပ်ကအုတ်ချီမျိုးဖုံးဆက်ပြီးတော့ကျွန်တော်တွေ့မယ်ဆိုပြီးတော့ပြောခိုင်းလိုက်တယ်ခင်ဗျာဒီဒါသတင်းမထွက်ခင်မှာသတင်းမရေးခင်ဒီလိုမျိုးချင်းချောက်တာအားလုံးကိုကော်မရှင်ရှေ့မှာရင်လုပ်တယ်နောက်ပြီးတော့ဖြည့်ရှင်းပြီးတော့နောက်ပိုင်းမှာလည်းဇက်တိုက်လုပ်ခဲ့တယ်ဒီလိုအခြေအနေမှာကျွန်တော်သတင်းရေးရမယ်ခါဆိုကျွန်တော်တော်တော်လေးကိုဒါထိလဲ့နေဒါပေမဲ့အဲ့အန်ဒီကအဲ့အချိန်တည်းမှာကြောက်တာမဟုတ်ပါဘူးကော်မရှင်ကနေပြီးတော့ကျွန်တော်ရဲ့တိုင်ကြားချက်ဆိုတဲ့ဟာတိုင်ကြားသူရဲ့နော်နာမည်ဒီအသေးစိတ်ကိုလှုပ်ဝှက်ထားမှာမလှုပ်ဝှက်ဘဲနဲ့ကော်မရှင်နိုင်ဆွေးနွေးဖို့ဆင့်ခေါ်တဲ့အခါမှာကျွန်တော်နာမည်ကိုပါတွဲပြီးစာရီအားလုံးပို့ခဲ့တယ်။အင်္ဂါအချုပ်ဆိုင်ပိုင်ရှင်အပါအဝင်အားလုံးပို့ခဲ့တယ်။ကျွန်တော်နာမည်တိုင်ကြားသူရဲ့ confidentiality ဒါကိုချိုးဖောက်ခဲ့တယ်ကော်မရှင်ကနေပြီးအဲ့မှာရင်ကျွန်တော်အန်ဒီယိုကျွန်တော်စတင်ခံစားရတယ်။နောက်တစ်ခုကကျတော့ဘာခံစားရလဲဆိုတော့ကော်မရှင်အစည်းအဝေးကိုကျွန်တော်တွားလိုက်လို့ရှိရင်တိုင်ကြားသူကျွန်တော်နဲ့ကျူးလွန်တယ်လို့စွပ်စွဲခံရတယ်ထိတ်ထိတ်ပြုလို့ရှိရင်ဒါကျွန်တော်အတက်အန်ဒီကပို့ပြီးကြောက်နေကျွန်တော်ရဲ့မင်းတော်မြင်သွားပြီဆိုပို့ပြီးကြောက်နိုင်တယ်ပေါ့နော
်အမှန်တရားကိုဖော်ထုတ်တဲ့သတင်းသမားတယောက်နည်းနည်းသွားတာကိုတရားဥပဒေဖော်ဆောင်ရေးအဖွဲ့ဖြစ်တဲ့ရဲတပ်ဖွဲ့တို့ဂျက်ကွတ်အန်ဘိုင်းတို့ကဟန်တာမှုတွေ့လာရတယ်အန်ဒီယာတောင်ကြောက်နိုင်တဲ့အစီအရောက်လာတယ်ဆိုတော့ဒီနေရာမှာအဲ့ဒီလူတွေဟာမသမားမှုလားသူတို့ဟာတနည်းအားဖြင့်တစ်ဖက်အမှုသက်စီကတစိုးလက်ဆောင်တစုံတရာယူထားပြီးတော့မတရားဩဇာဆုံးဖို့ကြိုးစားတယ်လို့ယူဆနိုင်လားကိုဆိုရင
်ဒီရဲတပ်ဖွဲ့ကဒါနဲ့ပတ်သက်ပြီးတော့ဟိုအစုံတရားမတမာမှုရှိတယ်လို့ကျွန်တော်မှလုံးဝဒီအလင်းတန်တရားမရှိပါဘူးခင်ဗျာရက်တဖွဲ့အဖွဲ့ရက်ကွက်အုပ်ချုပ်ရေးမှူးထရီအုပ်နော်ဘာလို့လဲဆိုတော့ကျွန်တော်စုံစမ်းရတဲ့အချိန်မှာထရီအုပ်တို့ရက်ကွက်အုပ်ချုပ်တို့အားလုံးကဒီဟာနဲ့ပတ်သက်ပြီးတော့အစုံတရားသိရှိထားပါရခင်ထဲကဒီကိစ္စဖြစ်နေတယ်နော်ဒါအခုလိုမျိုးဥပဒေမှုလမ်းကြောင်းတော့မပေါ်ပေါက်လာခဲ့တာဒါဖြစ်နေဆိုတော့အားလုံးသိရတယ်အဲ့တော့ဒီမိသားစုကဘာဖြစ်ဖြစ်ငွေကြေးအာဏာအပေါင်းအသင်းအာဏာကျော်ဝါလူတွေတော်မလို့သူတို့တွေကထိတ်ခဲမတူးဘူးညောရှောင်ချခဲ့တယ်ဒါနဲ့ပတ်သက်ပြီးတော့သူတို့တွေကညှို့ညို့ကြီးမရှိဘူးရဲတပ်ဖွဲ့ကဒါနဲ့ပတ်သက်ပြီးတော့တနအူးတိုင်ကြားချက်ကိုအချိန်နဲ့တပြေးညီမလုပ်နိုင်ကြဘူးဒါပေမဲ့ဒုတိယတိုင်ကြားချက်ရပြီးတဲ့အချိန်မှာသူတို့တွေကတကယ်ကိုထွတ်ထွတ်ဝင်ရင်ဒါကိုခက်ခက်ခဲခဲဟိုလိလစုံစမ်းခဲ့ရတယ်ဆိုတာကိုကျွန်တော်သိရတဲ့ကြောင့်မလို့ဒီတန်တရားတစုံတရာဘလို့မှမရှိပါဘူးခင်ဗျ
ာ Okay okay နောက်တစ်ခုကဆွေရင်းစောသားကပြောခဲ့ဆိုရင်လည်းဆိုတော့ဘာသာရေးလူမျိုးရေးနဲ့ပတ်သက်ပြီးတော့ဖြစ်လာနိုင်တယ်ဆိုတဲ့အတွက်ကိုဆွေရင်းထင်းထင်းသိသိလုပ်ခဲ့တာဟာအင်ပရန်ကောင်းမွန်တဲ့ကိစ္စပါဒီလိုကိစ္စမျိုးနဲ့ပြဿနာဖြစ်ခဲ့ရတဲ့သတင်းတွေအရင်ကရှိခဲ့မှုပါတယ်ဆိုတော့အဲ့လိုဖြစ်မလာရအောင်ဆောင်ရွက်ဖို့ဘယ်လိုကြိုးစားခဲ့လဲဆိုတာလည်းပြောပါခင်ဗျာ
ဟုတ်နံပါတ်1ကရေကိုစတင်ကြတဲ့ဟိုကဘေးဘာသာဝင်လဲဆိုတော့ကျွန်တော်လုံးဝမတိုင်ကြခဲ့ပါဘူးနံပါတ်2ကဒီသတင်းကိုကျွန်တော်တိုင်ကြလိုက်တယ်ရေအစင်းစင်းရောက်သွားပြီးကော်မရှင်ဘက်ကရောက်သွားတယ်အဲ့အချိန်ဒီမှာသတင်းသမားတယောက်ကနေပြီးသတင်းလောဘနဲ့ဒီလိုအချိန်ကြီးဖြစ်ပြနေပါပြီဆိုတော့ဟာကိုကျွန်တော်သတင်းကြီးသားချင်းလ လုံးဝပြုခဲ့ဘူးပေါ့နော်ဒီကိစ္စကိုရှောင်ရှားနေတာတပိုင်းနောက်ပြီးတော့သတင်းသမားတယောက်အနေနဲ့တိကျခိုင်လုံတဲ့ကာကံရှင်တွေကိုမေးမြန်းခွင့်မရသေးခင်ကျွန်တော်ရဲ့ရရှိထားတဲ့အချက်လက်တွေဟာဒါခိုင်မာမှုမရှိနိုင်ဘူးဆိုတဲ့ဟာကိုကျွန်တော်စောင့်ဆိုင်းခဲ့တယ်နောက်ပြီးဆုံးကော်မရှင်အဆင့်ရောက်တဲ့ရဲအဆင့်ရောက်လို့အားလုံးဥပဒေလမ်းကြောင်းတိုင်းဖြစ်သွားပြီဆိုရင်တော့မှကျွန်တော်ဒါဟုတ်တည်ရေးသားဖို့အတွက်မရှိပါဘူးခင်ဗျာ။ဒါကြောင့်လဲဆိုတော့ခလီးငယ်ဒီအေဂျင့်လုံယူတော့ရောက်ရှိသွားတော့ပြမဆန္ဒဒါဒီဆန္ဒပြေဝသွားလို့ရှိရင်ကျွန်တော်တည်ရေးသားဖို့အစီအစဉ်မရှိပါဘူး။ဒါတွေမဖြစ်လာလို့ဒါကျွန်တော်ဒီပြင်းကိုရေးခဲ့ရတာပါခင်ဗျာ
။ဟုတ်ကဲ့တကယ်တော့ဒီလိုမြန်မာနိုင်ငံမှာအင်ဖို့ကိုနှိပ်စက်တဲ့လူမဆန်အောင်ထားတဲ့လူလိုမဆက်ဆံတာမြန်မာတွေရဲ့ခက်သစ်ကျွန်းစနစ်ပဲဗျ။ဒါဟာဒီတမှုရဲမဟုတ်ဘူးဒါ tip of the iceberg ဒီဒီတဲ့မှာမြင်နေတဲ့ရေခဲတုံးကြီးရဲ့အပေါ်ပိုင်းရောက်တာဖြစ်တဲ့အလားတူကိစ္စမျိုးတွေအများကြီးစီးလိမ့်မယ်ထင်တယ်။ဒီကိစ္စနဲ့ပတ်သက်လို့ရောကိုဆွေဝင်းစိတ်ထဲမှာတစုံတရာတွေးတောမိထားတာရှိပါလား
။ရှိပါတယ်ခင်ဗျာ။ဒီကိစ္စကိုတွေးပူလို့ဒီကိစ္စတခုလည်းကြံ့တွေ့တယ်ဆိုတော့ကျွန်တော်လက်မခံပါဘူးခင်ဗျာအစိုးရအဖွဲ့ကကျွန်တော်လည်းဒါအကြံပြုချင်တယ်ဆိုတော့ဒီလိုဖြစ်ပေါ်လာမှကြံ့တွေ့တာမဟုတ်ဘဲနဲ့ဒီကိစ္စကြီးတစ်ခုလုံးကိုဘယ်လိုကြံ့တွေ့မလဲနံပါတ်1 child လေးပါပေါ့ကလေးလူသားနဲ့ပတ်သက်ပြီးတော့မှဒါကိုဥပဒေအရတားမြစ်ဖို့အတွက်ထိန်းချုပ်ဖို့အတွက်ဥပဒေပါလည်းရှိပါတယ်ဒါနဲ့တာဝန်ချက်တွေတိုင်းတိတိကျကျလုပ်ဖို့အတွက်ကျွန်တော်မြန်မာနိုင်ငံရဲ့လူမှုရေးစီးပွားရေးအခြေအနေပါအကန့်အသတ်တွေအခက်အခဲတွေရှိရတဲ့ကြောင့်မလို့ဒါကိုတိတိကျကျပြည့်ပြည့်ဝဝတော့ပြောရစောပဲတက်တက်လုံနိုင်တဲ့အနေထားမရှိပါဘူးခင်ဗျာဒါပေမဲ့ချွင်းချက်တော့ရှိပါတယ်ဒီအင်ကူပြေးချပါခင်ဗျာတော့အများပြည်သူရဲ့ညင်ခွေးနှမမရှိဘဲနဲ့တော့ခက်ခံထားရဲ့နောက်ကွယ်မှာတတ်မပြည်သူရဲ့မိမိကိုယ်မိမိခုခံနိုင်ခွင့်အန်ဒီရကြောက်လာလို့ရှင်ရုံးထွက်နိုင်ခွင့်မရှိရဲ့ကလေးငယ်တွေမိသူတူတယောက်ကမှခိုင်းချင်ခွင့်မရှိခိုင်းလို့ရှင်ပြင်းပြင်းထန်ထန်အရေးယူရမယ်ခိုင်းလို့ပါလေအားလုံးဖြည့်ဆည်းလို့မရဘူးဆိုပြီးတော့မှမဆုတ်ကြိမ်ထားဘဲနဲ့ဒီအင်ကူကိစ္စကိုတော့ချွင်းချက်ထားပြီးတော့မှအောက်လောလုပ်ပြရမယ်เนาะနောက်ပြီးတော့ဘာလုပ်ပြရမလဲဆိုတော့ဒီအတက်ပြည်ပြီးတော့လက်ခံတယ်ဆိုရင်တော့မှအိမ်ကူပွဲစားဖြစ်ဖြစ်အင်ရှင်တွေပဲဖြစ်ဖြစ်အားလုံးက register လုပ်ပြီးတော့မှဒါ officially documented ပေါ့တရားဝန်မှတ်ပုံပြရမယ်နှီးကြအာဏာပိုင်ဒီမှာပြီးလို့ရှိရင်အာဏာပိုင်အဖွဲ့ကြီးအပြည့်ပြည့်ကနေပြီးတော့မှတတ်မှတ်ထားတဲ့စီမီစီကိုင်းတိုင်းရရှိပါသလားကလင်းငယ်တွေကောင်းမွန်စွာနေထိုင်ရပါသလားဆိုတာပတ်သက်ပြီးတော့ရှောင်းတခင်ဝေရောက်စစ်ဆေးမှုတွေလုပ်ရမှာပဲခင်ဗျာ
ဟုတ်ကဲ့ဆိုတာဥပဒေနဲ့အညီအကလုံးသူတို့ကအခါကပေးထားမှာနောက်အခုကျွန်တော်မြင်နေတာကအဲဒီမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကိစ္စဖြစ်ပါတယ်ဒီကော်မရှင်ကလူ့အခွင့်အရေးချိုးဖောက်တဲ့ကိစ္စကိုပတ်စံပေးပြီးတော့ကြေးဖြန့်ဖြစ်ဖို့ကြိုးစားတယ်လို့ထင်တယ်ဆိုတော့ကော်မရှင်ရဲ့လုပ်ပိုင်ခွင့်တန်းမှာဖြန့်ဖြေးခြင်းဆိုတဲ့ကိစ္စဟာလည်းပါနေတယ်လို့လည်းတချို့ကထောက်ပြကြပါတယ်ဆိုတော့အဲဒီလုပ်ပိုင်ခွင့်ကိုပြင်သစ်နေထင်သလားသတိမှုကြီးဟာကိုကော်မရှင်ကိုများကော်မရှင်တဲ့ကလူတွေကိုများအစားထိုးခန့်သင့်တဲ့ထင်ပါသလားကော်မရှင်နဲ့ပတ်သက်ပြီးတော့ကိုဆွေဝင်းရဲ့အမြင်နဲ့ပြောပါဦ
းဟုတ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်ကော်မရှင်မှာစုံစမ်းရမယ့်တာဝန်ရှိပါဒါဝေးလံခေါင်ဖျားပြီးတော့မှဒါအကြောင်းကြီးတောင်းကြမှာဖြစ်တဲ့ကိစ္စမဟုတ်ပါဘူးခင်ဗျာဆိုတော့အနည်းဆုံးအားဖြင့်ရဲတပ်ဖွဲ့ကအစီရင်ခံစာရောက်ရှိလာပြီးကလေးတွေကိုကြုံပြုနေပြီးဘယ်နည်းဆက်ပြီးဆိုရင်တော့မှကော်မရှင်ကချက်ချင်းပဲကလေးငယ်တွေကိုကြောတွေ့ဖို့အတွက်အနည်းဆုံးတော့ကြောကြည့်နေပါတယ်ခင်ဗျာနော်ဆိုတော့ဒီအဲ့ဒီအလုပ်ကိုကော်မရှင်ကမလုပ်ဆောင်ဘဲဘယ်နောက်ခါကျတော့ဒီကော်မရှင်ရဲ့တာဝန်ထဲမှာလုပ်လို့ရလုပ်ပိုင်ခွင့်ထဲမှာအင်းနိုင်ချီအေးအလားအလာရှိသောကိစ္စရဲ့များတည်စေဥပဒေများနေညီအင်းနိုင်နိုင်တယ်ဆိုတော့ဒါညီနိုင်အလားအလာမရှိပါဘူးခင်ဗျာ။ဘာကြောင့်လဲဆိုတော့ကြုံပြုတယ်ညှိနှိုင်းနှိမ့်ဆက်ပြီးဆိုတဲ့ဟိုကဘာမှညှိနှိုင်းကြအကြောင်းမရှိတော့ဘူးဆိုတော့ကော်မရှင်တွေကဒါဥပဒေကြောင့်ကပြောနေလူသားဆန်တဲ့စိတ်ဒါတာမန်အရသာတယောက်တွေးခေါ်တဲ့စိတ်နဲ့ပဲသူတို့ကဆုံးဖြတ်လို့ရပါတယ်။ဒီလက်ကနေတက်လာပြီးနှုံချာစာမတက်ပြင်မတက်မိဘတွေကိုနဲ့ဒီမျိုးပေါ်မှာရှိတဲ့လေလေဝဲလူတွေထိတ်တိုက်တွေ့ပြီးမှဆက်ဆက်ညှိနှိုင်းခိုင်းနေဆိုတာကဒါတော်တော်လေးကိုလုံလောအားကြီးသွားပါပြီ။နောက်ပြီးရာဇဝမှုအပြည့်အမြံပြည့်တဲ့အနေနဲ့ဒါအင်ဖို့နဲ့အင်ကူဆိုတာဒါတခါတည်းဖြစ်တတ်တာပဲတခါတည်းငါတို့ကိုယ်တိုင်ရရတာပဲဆိုတဲ့သကလုံးတွေပြောကြပြီးအင်မတန်မမျှတာတဲ့နော
်
ဖြေမှုကိုဖော်ရခဲ့တယ်။နောက်ပြီးတော့အရေးကြီးဆုံးအချက်ကကြတော့ခလေးမိဘတွေကိုဘာပြောလဲဆိုတော့ခမည်းတော်ကပြီးပြီးသားကိစ္စကိုပြီးပြီးတယ်လို့သဘောထားမလား။ဒါမှမဟုတ်တရားဥပဒေလမ်းကြောင်းအတိုင်းတွားခြင်းသလားတို့ပြင်မဲ့ကျွန်တော်တို့ရဲ့ကော်မရှင်ရဲ့တာဝန်ကတော့ကော်မရှင်ရောက်လာပြီဆိုလို့ရှိရင်တော့အားလုံးစစ်စစ်ညှိနှိုင်းကြရတာပဲဆိုတဲ့ရည်လာမြောင်းပြီးတရားဥပဒေလမ်းကြောင်းတစ်ခုလုံးကို justice ကို block လုပ်တဲ့ဟာမျိုးပဲလို့ပဲကျွန်တော်မှတ်ချက်ပေးနိုင်ပါတယ်ခင်ဗျာ
ဒါကတော့မြမကြီးသုံးသက်ချက်စီစဉ်ကိုတင်ဆက်ပေးခဲ့တာပါအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာကိုတင်ဆက်ပေးပါတော့မယ်အခုဒီပတ်အစီအစဉ်မှာတော့ မေရိကန်နိုင်ငံမှာစီးပွားရေးပညာမဟာဘွဲ့သင်တန်းတက်ရောက်နေတဲ့ကိုပိုင်သူထက်ရဲ့အမည်ကိုနားဆင်ကြပါမယ်။မတ်မိုးဖြူကတင်ဆက်ထားပါတယ်ခင်ဗျာ
။ကျွန်တော်ယုံကြည်တာကတော့အလို့အကန်ပညာရေးအခွင့်အလမ်းတွေရှောက်ထားတဲ့နေရာမှာကြားမအသက်အရွယ်အိမ်တော်ရှိမရှိရုပ်ရည်စတဲ့အပေါ်မှာအခြေခံပြီးခွဲခြားမှုတွေမပြုသင့်ဘူးလို့ကျွန်တော်ယုံကြည်ပါတယ်ဒီခွဲခြားမှုတွေကိုကျွန်တော်ထူးထူးခြားခြားသတိထားမိတာကတော့လွန်ခဲ့တဲ့လအနေငယ်ကပါကျွန်တော်ကကြောင်းလဲပြီးတော့မယ်ကြောင်းပြီးရင်မြန်မာပြည်ပြန်ပြီးအလုပ်လုပ်မယ်လို့စိတ်ကူးပါတယ်ဒါကြောင့်မြန်မာအလင်းကျေးမုံစတဲ့သတင်းစာတွေကနေအလုပ်ခေါ်စာတွေကိုကျွန်တော်စဖတ်မိပါတယ်အလုပ်ခေါ်စာတွေထဲမှာကျွန်တော်ထူးထူးခြားခြားတွေးမိတာကတော့အသက်အပိုင်းခြားကတ်သက်ထားတာတွေပါဥပမာအသက်30အောက်အသက်20နဲ့30ကြားစသဖြင့်အလုတ်ကိုင်းတွေကိုအသက်နဲ့ကန့်သက်ပြီးခေါ်တာတွေတွေ့နေရပါတယ်ဒါရင်မကသေးပါဘူးအစိုးရတရားဝင်သတင်းစာကြီးတွေကပါရဂူဘွဲ့ခေါ်စာတွေကိုလည်းပဲဖတ်မိပါတယ်အဲ့ဒီပါရဂူဘွဲ့ရှောက်ထားဖို့ခေါ်ယူတဲ့နေရာမှာလည်းပဲအသက်30နှစ်ထက်မကြီးရဝန်ထမ်းဖြစ်ပါကအသက်အကန့်အသက် short box စဉ်းစားပေးမိစသဖြင့်အသက်ကန့်သက်ထားတာတွေတွေ့ရပါတယ်အဲ့ဒီတော့လူတစ်ယောက်ဟာအသက်32နှစ်ကျော်ရင်ပါရဂူဘွဲ့ဆက်တက်ခွင့်ဆုံးရှုံးသွားတဲ့သဘောပါအလားတူပဲအစိုးရသည့်လက်ထက်ပညာရေးဝန်ကြီးဌာနကဖွင့်တဲ့အသက်မိုးဝမ်းကြောင်းပညာသင်တန်းခေါ်စာတွေမှာလည်းပဲလူပြိုအပြိုဖြစ်ရမည်ဆိုတဲ့ကန့်သက်ချက်တည်းတွေ့နေရပါတယ်အဲ့ဒီတော့လူတစ်ယောက်ဟာအသက်ငယ်ငယ်နဲ့အိမ်တော်ကြဝါရင်ဘဝတလန်ဆုံးရှုံးသွားတဲ့သဘောဖြစ်နေပါတယ်အုပ်စီသင်တန်းတန်ကြီးတန်ခွေးသင်တန်းအချုပ်သင်တန်းစတဲ့အသက်မိုးဝမ်းကြောင်းသင်တန်းတွေဆိုတာလူတယောက်အသက်မွေးလောက်ကင်စားတော့လို့ရအောင်တင် जा ပေးတဲ့တင်းတန်းနေပါအိမ်တော်ကြွားလို့အသက်မိုးဝမ်းကြောင်းပညာတစ်ခုကိုတင်ွင့်မရှိတော့ဘူးလို့ကန့်တက်လိုက်တာဟာမဖြစ်သင့်ဘူးလို့ကျွန်တော်ယုံကြည်ပါတယ်အလားတူဗန်လုံငန်းအလုတ်ခေါ်စာတွေကိုဖတ်ကြည့်တဲ့အခါမှာလည်းပဲရုပ်ရည်ပြည့်ပြည့်ရမီအိမ်တော်မရှိရစသဖြင့်ကန့်တက်ထားတာတွေတွေ့ရပါတယ်ရုပ်ရှင်သရုပ်ဆောင် model စတဲ့လုပ်ငန်းတွေမှာရုပ်ရည်ကအဓိကကျပေမဲ့တိုင်ရှင်ရေးကားဒရိုင်ဘာစတဲ့လုပ်ငန်းတွေမှာရုပ်ရည်ထက်လုပ်ငန်းအကြီးချင်းကပိုပြီးအဓိကကျပါတယ်အခြားခင်မီဖွံ့ဖြိုးတဲ့နိုင်ငံတွေမှာတော့အသက်ရုပ်ရည်ကြားမှအိမ်တော်ရှိမရှိစတဲ့အပေါ်မှာအခြေခံပြီးခွဲခြားမှုတွေမလုပ်ဖို့တားမြစ်ထားတဲ့ဥပဒေတွေပြဋ္ဌာန်းထားပါတယ် United Nations World Bank စတဲ့ကမ္ဘာအဖွဲ့အစည်းတွေကအလုတ်ခေါ်စာတွေမှာတော့အသက်ကန့်သက်ချက်တွေထည့်မရေးထားပါဘူးဥပမာအလုပ်တစ်ခုကအသက်ငယ်ငယ်လူတွေကိုခေါ်ကျင်နေဆိုရင်တော့ fresh graduates are welcome ပူပူနွေးနွေးဘွဲ့ရထားတဲ့ကျောင်းသားကျောင်းသူတွေရှောက်နိုင်သည်ဆိုတဲ့သဘောပါဒါပေမဲ့ top level management လို့ခေါ်တဲ့ယာတုမြင့်မြင့်အလုပ်တွေကိုခေါ်တဲ့နေရာမှာတော့အသက်အနည်းဆုံးဘလောက်ရှိရမည်ဆိုတာကိုမရေးဘဲအနည်းဆုံးလုပ်သက်10နှစ်ရှိရမည်15နှစ်ရှိရမည်စသဖြင့် we need လို့ရေးတတ်ကြပါတယ်ပညာသင်ခွင့်လျှောက်လာတွေခေါ်ယူတဲ့နေရာမှာတော့နိုင်ငံတော်တော်များများမှာအသက်အကန့်အသက်တွေမထားတော့ပါဘူး။ဒါကြောင့်ဤကုံအားဖြင့်ပြောရရင်အလုတ်အကိုင်းပညာရေးအခွင့်အလမ်းတွေလျှောက်ထားတဲ့နေရာမှာကြားမအသက်အရွယ်အိမ်တော်ရှိမရှိရုပ်ရည်စတဲ့အချက်တွေပေါ်အခြေခံပြီးခွဲခြားမှုတွေလျော့နေပပျောက်သွားပါစေလို့တိုက်တွန်းလိုက်ပါရစေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်
။ဒါကတော့အမေရိကန်နိုင်ငံမှာစီးပွားရေးပညာမဟာဘွဲ့သင်တန်းတက်နေတဲ့ကိုပိုင်သူထက်ရဲ့ယုံကြည်ရာကိုနားဆင်ကြရတာပါ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
ဂျပန်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးတွေဖြစ်ကြတဲ့ဖူမီယိုခီရှိတာဂျွန်ကယ်ရီနဲ့ယွန်ပြောင်စီတို့ဟာနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ပြင်ပမှာစက်တင်ဘာလ18ရက်နေ့ကတည်တံ့တွေ့ဆုံခဲ့ကြပါတယ်။အဲဒီတွေ့ဆုံမှုအတွင်းမြောက်ကိုရီးယားရဲ့နောက်ဆုံးနျူကလ িয়ার စမ်းသပ်မှုနဲ့မကြာသေးခင်ကပဲတခြားဒုံးလက်နက်နဲ့ဆက်နွယ်တဲ့ရန်လိုရန်စတဲ့ပြုမှုတွေပေါ်မှာသုံးနိုင်ငံပူးတွဲတုံ့ပြန်ရေးကိုဆွေးနွေးခဲ့ကြပါတယ်။ ဆွေးနွေးပွဲပြီးပူးတွဲကြေညာချက်မှာသုံးနိုင်ငံထိပ်တန်းတန်းရာရှိတွေကကုလသမဂ္ဂလုံခြုံရေးကောင်စီကအထူးတားမြစ်ထားတဲ့တိုက်ချင်းပြစ်ဒုံကျည်နဲ့နျူကလ িয়ার စီမံကိန်းဆိုင်ရာဆုံးဖြတ်ချက်အများပြားကိုပြောင်ပြောင်တင်းတင်းလစ်လျူရှုထားတဲ့မြောက်ကိုရီးယားရဲ့လှုပ်ရက်တွေအတွက်နိုင်ငံတကာအတိုင်းဝိုင်းကအရင်ထက်ပိုပြီးတင်းကျပ်ပြင်းထန်တဲ့ဖိအားပေးဖို့လိုအပ်တဲ့အကြောင်းဖော်ပြခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့ရန်စတဲ့ပြုမှုဆောင်ရွက်ချက်တွေကြောင့်သူ့နိုင်ငံကိုပိုးပြီးတော့အထီးကျန်လာစီမှာဖြစ်ကြောင်းအာနာရှေရဲ့လက်ထက်မှာပြည်သူတွေပိုးပြီးအတိဒုက္ခတွေခံစားနေကြရတာဖြစ်ကြောင်းကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီအတွက်ကြောင့်ဂျပန်၊အမေရိကန်နဲ့တောင်ကိုရီးယားသုံးနိုင်ငံအနေနဲ့ကုလသမဂ္ဂမှာရောတခြားဆွေးနွေးပွဲမှာပါမြောက်ကိုရီးယားနိုင်ငံအပေါ်ဖိအားပေးဆောင်ရွက်ရေးတခြားမိတ်ဆွေနိုင်ငံတွေနဲ့အတူနီနီကပ်ကပ်ဆောင်ရွက်နေပါတယ်။ပူတွဲသတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးဂျွန်ကယ်ရီကအမေရိကန်ပြည်ထောင်စုအနေနဲ့သဘောတူညီချက်ပါဆောင်ရွက်ရမယ့်လုပ်ငန်းတွေအရကာကွယ်ရေးဆိုင်ရာစီးမျဉ်းတွေအတိုင်းဆောင်ရွက်သွားဖို့နဲ့မြောက်ကိုရီးယားရဲ့မစင်မချင်ရန်လိုတဲ့ပြုမှုဆောင်ရွက်ချက်တွေကိုတွန်းလှန်တိုက်ဖြတ်သွားဖို့တန်ဋိဌာန်ခိုင်မာကြောင်းပြောသွားခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်းကိုအစဉ်ချင်းမဲ့တဲ့အာဏာရှင်လို့သုံးနှုန်းပြီးမစ္စတာကယ်ရီကကမ္ဘာလူမှုအတိုင်းဝိုင်းက6တိုင်းလည်းမကြောက်ကြပါဘူး။နျူကလ িয়ার လက်နက်မပြန့်ပွားရေးစာချုပ်ပါကျွန်တော်တို့ရဲ့တန်ဋိဌာန်ခိုင်မာတဲ့တာဝန်ဝတ္တရားတွေနဲ့နျူကလ িয়ার လက်နက်တွေတဟုန်တို့ပြန့်ပွားမလာအောင်ထိန်းချုပ်ထားနိုင်မယ်ကျွန်တော်တို့ရဲ့နိုင်ငံတကာနဲ့ကြိုပမ်းအထောက်အမှုအလုံးစုံကိုလည်းရုတ်သိမ်းပယ်ဖျက်သွားမှာမဟုတ်ပါဘူးလို့ပြောခဲ့ပါတယ်။နိုင်ငံတကာလိုက်နာရမယ့်စည်းကမ်းတွေကိုလေးစားဖို့နဲ့နျူကလ িয়ার ရှော့ချရေးအရင်ကချက်မှတ်ထားတဲ့တန်ဋိဌာန်တွေအပေါ်မှာမြောက်ကိုရီးယားဘက်ကအစဉ်သင့်ဖြစ်နေပြီဆိုရင်အမေရိကန်ဘက်ကလည်းကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးမြောက်ကိုရီးယားရဲ့အထူးကြံဖြစ်မှုကိုအဆုံးသတ်ရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးတို့အတွက်စပွဲပိုင်းမှာအတူထိုင်ပြီးဆွေးနွေးဖို့ပြင်ထားကြောင်းဝန်ကြီးကယ်ရီကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်တွေအနေနဲ့နောက်ထပ်ဘလို့ရန်လို့ရာဆမှုမျိုးကိုမှမဆောင်ရွက်ဖို့နောက်ထပ်နျူကလ িয়ার လက်နက်စမ်းသပ်ပစ်လွတ်တာမျိုးကိုမလုပ်ဖို့နိုင်ငံတွေအလုံးအတူတကတွေ့ဆုံပြီးအနာဂတ်မှာလေးနက်တဲ့တွေ့ဆုံညှိနှိုင်းအဖြေရှာရေးကိုစတင်ဖို့စတဲ့ကိစ္စတွေကိုချက်ချင်းဆောင်ရွက်ဖို့လိုတဲ့အကြောင်းကိုလည်းဝန်ကြီးကယ်ရီကပြောပါတယ်။အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားပြည်သူသမ္မတနိုင်ငံတို့ကဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်အေးချမ်းရေးအပေးထောက်ကူဖို့နဲ့ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်သွားဖို့ဆိုတဲ့အပြုသဘောဆောင်တဲ့ကိစ္စရပ်တွေကိုလည်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းအစည်းအဝေးကနေထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။
အမေရိကန်စုရရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြပါပြီ
။ဒါကတော့အမေရိကန်စုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘူမဟုတ်ကြောင်းထပ်မံအသိပေးပါရခင်ဗျာ။ကြာတာပတင်းနေမနေ့ကအစီအစဉ်နေမကြခင်ပြီးဆုံးတော့မှာပါ။အခုတော့ကြာတဲ့အချိန်လေးမှာနိုင်ငံတကာသတင်းအချင်းချုပ်ကိုပူဇော်ဝင်းလှန်ကတလဲကြီးညာပေးပါမယ်။
2014ခုနှစ်ကယူကရိန်းနိုင်ငံအရှေ့ဘက်ခြမ်းမှာပြကြခဲ့တဲ့မလေးရှားခီးသည်တင်လေယာဉ်ဟာရုရှားနိုင်ငံကနေယူကရိန်းနိုင်ငံနဲ့တင်သွင်းလာတဲ့မြေပြင်ကနေဝင်ဟင်းပစ်မီဆိုင်းတုံးကြီးပြစ်ချခံလိုက်ရတာလို့နိုင်ငံတကာစုံစမ်းစစ်ဆေးသူတွေကပြောပါတယ်။ဗိုလ်ထုနေကထုတ်ပြန်လိုက်တဲ့စုံစမ်းစစ်ဆေးတွေ့ရှိမှုဟာ Dutch Safety Board အဖွဲ့ရဲ့အစောပိုင်းကစုံစမ်းစစ်ဆေးချက်ဖြစ်တဲ့မလေးရှားခီးသည်တင်လေယာဉ် MH17 ဟာရုရှားနိုင်ငံလို့ဘုတ်မြေဆိုင်တုံးကြီးနဲ့ပြစ်ချခံခဲ့ရတယ်ဆိုတာကိုအတိပြုပေးလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့ရုရှားကတော့အဲ့ဒီပြောဆိုမှုတွေကိုညှင်းဆို့ထားပါတယ်။တခုနှစ်စက်တင်ဘာလ17ရက်နေ့တုန်းကအမေရိကန်ပြည်ထောင်စုမှာအတိုက်ခိုက်ခံခဲ့ရတဲ့ပတ်သက်ပြီး Saudi Arabia နိုင်ငံကိုတရားစွဲဖို့ခွင့်ပြုတဲ့ဥပဒေကြမ်းကိုသမ္မတဘရက်အိုဘားမားကဗီဒီယိုအာဏာသုံးပယ်ချခဲ့တာကိုအမေရိကန်ကွန်ဂရက်လွှတ်တော်ကလက်မခံကြောင်းမဲပေးဆုံးဖြတ်လိုက်ကြပါတယ်။ဒါဟာအထက်နဲ့အောက်လွှတ်တော်နေရာစလုံးကသမ္မတအိုဘားမားရဲ့ဗီဒီယိုအာဏာကိုပထမဆုံးအကြိမ်အဖြစ်တခဲနဲ့ပယ်ချခဲ့ကြတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုမြန်မာအစိုးရအသစ်နဲ့စစ်တပ်ကဆန့်ကျင်နေပေမဲ့မြန်မာစစ်တပ်အတွင်းကအုပ်စုတချို့ဟာထိတွေ့ဆက်ဆံမှုတွေပြုလုပ်နေဆဲဖြစ်တယ်လို့အဆင့်မြင့်အမေရိကန်အရာရှိတူကပြောကြားလိုက်ပါတယ်။ဗိုလ်ထုနေ့ကကျင်းပတဲ့လွှတ်တော်ကြားနာပွဲတစ်ခုအတွင်းအမေရိကန်လက်ထောက်နိုင်ငံသားဝန်ကြီးဒန်နီယယ်ရက်ဆယ်ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဖိလစ်ပိုင်နိုင်ငံတို့အကြလာမဲ့သတင်းပတ်အတွင်းပူးတွဲစီရေးလက်ကျင့်မှုစီစဉ်ထားတာဟာနိုင်ငံအကြနောက်ဆုံးပူးတွဲစီရေးလက်ကျင့်မှုဖြစ်ကြောင်းဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတဲကပြောကြားလိုက်ပါတယ်။
ထိပ်တန်းရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာသွားတာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်အင်ဂျင်နီယာနဲ့မတ်နန်းထွေးယူလို့ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူလ်ရာမန်ဖြစ်ပါတယ်။ VOA ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ခေါင်းအနှံ့ကတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆက်မိုးပြပါခင်ဗျာ။
This program has come to you from the Voice of America, Washington.